Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာတော်တာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ19ရက်တင်းတင်းကနူနေမနက်ခင်း VOA အစီအစဉ်လေးကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ 9.2m 24.32m တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်ကျွန်မအီတန်စမဒီမနက်အတွက်အစီအစဉ်လေးကိုတင်ဆက်ပေးသွားမှာပ
ါမင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝလိုက်မှာဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်ပြည်အောင်စုအနေနဲ့နေတိုးအဖွဲ့ကိုဆက်လက်ပံ့ပိုးပေးသွားမှာဖြစ်ကြောင်းမြို့နစ်လုံခြုံရေးညီလာခံမှဒုသမရမိုက်ပန့်စ်ကပြောပါတယ်သမရထရမ့်ဟာအခုအတန်လွင့်နေတဲ့အချိန်မှာပဲဖလော်ရီဒါပြည်နယ်မှာလူထုစုဝေးပွဲကျင်းပနေပါတယ်။အိန္ဒိယအခြေစိုက်တာတာစတီးကုမ္ပဏီဟာမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာတမဏိပစ္စည်းတွေတိုးချဲ့ရောင်းချဖို့စီစဉ်နေပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမနက်နာချားနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှသောတာရှင်နေနာစင်ကြားမှာက
I bring you this assurance. The United States of America strongly supports NATO and will be unwavering.
Atlantic သမုတ်တရတဖက်တစ်ချမ်းကနိုင်ငံတွေနဲ့ဆက်ဆံရေးနဲ့ပတ်သက်ပြီးမြွန်းနေမြို့မှာကျင်းပတဲ့လုံခြုံရေးညီလာခံမှာ American ဒုသမ္မတ Mike Pence ကခုလိုပြောသွားတာကိုမကြာခင်မှာပြည်စုံနာဆင်ကြားမှာပါ။ဒါပြင်ဥအောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်အင်္ဂလိပ်စာသင်ခန်းစာစီစဉ်စာရီကိုဒီမနက်မှာနာဆင်သွားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောင်သတင်းတွေကိုကိုစောဝင်းလိုင်းနဲ့မန္တနာချန်တို့ကကြီးညာပေးပါမယ်ရှင်။
မြောက်အတ္တလန္တိတ်စာချုပ် NATO မဟာမိတ်တပ်ပေါင်းစုကြီးကိုအမေရိကန်ပြည်ထောင်စုအနေနဲ့မရင်းမရန်ထောက်ပံ့ပေးသွားမှာဖြစ်ပေမဲ့ဥရောပတိုက်ကမဟာမိတ်အဖွဲ့ဝင်နိုင်ငံတွေအနေနဲ့လည်းကာကွယ်ရေးအသုံးစရိတ်ကိုတိုးမြင့်ကြဖို့လိုအပ်ကြောင်းအမေရိကန်ဒုသမ္မတ Mike Pence ကသူ့ရဲ့ပထမဆုံးနိုင်ငံရေးမူဝါဒဆိုင်ရာမိန့်ခွန်းအတွင်းသတိပေးပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ NATO မဟာမိတ်အဖွဲ့ကိုအပြည့်အဝထောက်ပံ့ပေးသွားမှာဖြစ်တယ်ဆိုတာကိုသူ့အနေနဲ့အာမခံချက်ပေးလိုကြောင်းအတ္တလန္တိတ်သမုတ်တရတစ်ဖက်တစ်ချက်စီမှာရှိနေတဲ့ဒီမဟာမိတ်အဖွဲ့ကြီးကိုမရင်းမရန်ထောက်ပံ့ပေးသွားမှာဖြစ်ကြောင်းဂျာမနီနိုင်ငံမြူနစ်မြို့မှာကျင်းပတဲ့လုံခြုံရေးညီလာခံမှာဒုသမရပန့်စ်ကစနေနေ့ကပြောလိုက်တာဖြစ်ပါတယ်။ဥရောပတိုက်ကမဟာမိတ်တွေအနေနဲ့လည်း NATO မဟာမိတ်အဖွဲ့ထဲထည့်ဝင်ရမယ်သူတို့ရဲ့ GDP ပြည်တွင်းအသင်းကွန်ထရိုးလုပ်မှုရဲ့200ခိုင်နှုန်းကိုအပြည့်အဝထည့်ဝင်ကြဖို့လိုအပ်ကြောင်းထပ်လောင်းပြောကြားခဲ့ပါတယ်။သမရထရမ့်အစိုးရနဲ့ရုရှားအစိုးရကြားကဆက်ဆံရေးနဲ့ပတ်သက်လို့အငင်းပွားစရာတွေဖြစ်ပေါ်နေတဲ့အချိန်မှာပဲယူကရိန်းစစ်ရဆဲရေးအတွက်ရုရှားနဲ့ယူကရိန်းကြားချုပ်ဆိုထားတဲ့Minsk တဘောတူညီချက်ကိုရုရှားအနေနဲ့လေးစားလိုက်နာဖို့လိုအပ်ပြီးယူကရိန်းရှိဘိုင်းကအကြမ်းဖက်မှုတွေရော့ကျသွားအောင်ရုရှားအနေနဲ့လှုပ်ဆောင်မှုစောင့်ကြည့်သွားမှာဖြစ်ကြောင်းရုရှားနဲ့အမေရိကန်ကြားသဘောတူနိုင်တဲ့အချက်တွေရှာနေတဲ့ချိန်ထဲမှာပဲအမေရိကန်ဘက်ကရုရှားရဲ့လှုပ်ဆောင်ချက်တွေကိုဆက်လက်စောင့်ကြည့်သွားမှာဖြစ်ကြောင်းလည်းဒုသမ္မတ Mike Pence ကပြောကြားခဲ့ပါတယ်
ဥရောပနိုင်ငံတွေနဲ့နိုင်ငံစုံနဲ့ဆက်ဆံရေးကိုပုံမှုခိုင်မာလှုပ်ဆောင်ကြဖို့ဂျာမနီဝန်ကြီးချုပ်အန်ဂလာမာကဲကပြောဆိုလိုက်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲအမေရိကန်ဒုသမ္မတမိုက်ပန့်စ်ကလည်းမြောက်အတ္တလန္တိတ်စစ်ဆာချုပ်နေတိုးအဖွဲ့ကိုချီကျူးစကားပြောဆိုခဲ့ပေမဲ့ဥရောပသမ္မတ EU ရဲ့အခမ်းကဏ္ဍကိုတော့ထည့်သွင်းပြောဆိုခြင်းမရှိတာကြောင့်နိုင်ငံတကာရေးရာတွေမှာအမေရိကန်ရဲ့ချင်းကပ်မဲ့အလားအလာတွေပေါ်စိုးရိမ်မှုတွေထွက်ပေါ်လာပါတယ်ဆေးခေလွန်ကာလကမ္ဘာနိုင်ငံရေးစက်ခုံမှာ EU ကုလသမဂ္ဂနဲ့နေတိုးတို့လိုအဖွဲ့အစည်းတွေကိုထောက်ခံအားပေးတဲ့အဖွဲ့အစည်းတွေရဲ့အရေးပါပုံတွေကိုလည်းဂျာမနီနိုင်ငံမြူနစ်မြို့ကလုံခြုံရေးဆိုင်ရာညီလာခံမှာစနေနေ့ကပြောကြားခဲ့တဲ့မိန့်ခွန်းအတွင်းဂျာမန်ဝန်ကြီးချုပ်ကအလေးထားပြောကြားခဲ့ပါတယ်။အတူတကွဆက်ပြီးတော့လက်တွဲသွားမလားတတိတခြားပုံစံနဲ့ပြန်သွားမလားဆိုပြီးဂျာမန်ဝန်ကြီးချုပ်မကဲကမိန့်ခွန်းထုတ်ခဲ့သလိုကဘာကြီးတာယာဝါပြောရေးအတွက်ရောတနိုင်ငံချင်းစီအတွက်ပါအတူလက်တွဲဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကနေတိုးအဖွဲ့ဟာခက်မမီတော့ဘူးလို့ပြောခဲ့ဘူးတဲ့အတွက်စိုးရိမ်မှုတွေရှိနေတာကိုတုံ့ပြန်တဲ့အနေနဲ့ဒုသမ္မတကလည်းဂျာမန်ဝန်ကြီးချုပ်လိုပဲနေတိုးမဟာမိတ်အဖွဲ့ကိုထောက်ခံကြောင်းပြောကြားခဲ့ပါတယ
်။သမ္မတဒေါ်နယ်ထရမ့်ဟာဖလော်ရီဒါပြည်နယ်မဲပုံမြို့လေစိတ်အပြင်မှာရွေးကောက်ပွဲကာလမဲဆွယ်စည်းရုံးမှုပုံစံမျိုးလူထုစုဝေးပွဲကြီးအခုကျွန်တော်တို့အတန်လွင့်နေတဲ့အချိန်မှာပဲကျင်းပနေပါတယ်။ဖလော်ရီဒါပြည်နယ်ကအတ္တလန္တိတ်သမုဒ္ဒရာကမ်းရိုးတန်းတစ်လျှောက်ရှိတဲ့မဲပုံမြို့မှာဒေသစံတော်ချိန်စနေနေ့ညနေ 9:00 ခွဲကျော်လောက်မှာစတင်တဲ့အဲ့ဒီလူထုစုဝေးပွဲအတွင်းသမ္မတထရမ့်ကသူပေးထားတဲ့ဂရုတွေတိုင်းအမေရိကန်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်လှုံ့ဆော်တော့မှာဖြစ်ကြောင်းအမေရိကန်အလုတ်သမားတွေအလုတ်ကင်ပေါ်ရရှိအောင် Made in America လို့ခေါ်တဲ့အမေရိကန်ပြည်တွင်းပစ်တွေကိုဝယ်ယူသုံးစွဲကြဖို့လိုအပ်ကြောင်းသမ္မတဘာရက်အိုဘားမားအစိုးရလက်ထက်ချမှတ်ခဲ့တဲ့လူတိုင်းတက်နိုင်တဲ့ကျန်းမာရေးဆောင်ရှောက်မှုအစီအစဉ်ကိုပြင်ဆင်အစားထိုးမဲ့မူကြမ်းအသစ်ကိုမကြခင်တင်သွင်းသွားမှာဖြစ်ကြောင်းအစွန်းရောက်အကြမ်းဖက်မွတ်စလင်တွေတိုင်းပြည်တွင်းဝင်မလာနိုင်အောင်လှုပ်ဆောင်တဲ့တစ်ချိန်တည်းမှာပဲမက္ကဆီကိုနယ်စပ်မှာခြံစည်းရုပ်ခတ်မဲ့အစီအစဉ်ကိုလည်းအကောင့်ထဲပေါ်သွားမှာဖြစ်ကြောင်းတက်ရောက်လာတဲ့ထောက်ခံသူတွေကိုပြောကြားပါတယ်သမရဖြစ်လာပြီးတလအကြာမှာအခုလိုတမှုထူးခြားစွာလူလူစီဝဲကျင်းပရတာဟာသူ့ရဲ့ပြောဆိုလှုပ်ဆောင်ချက်တွေကိုသတင်းမီဒီယာတွေကအများတွစွာဆက်ဆံခြင်းမရှိတဲ့အတွက်သူပြောလိုတဲ့စကားကိုလူထုထံတိုက်ရိုက်ပြောကြားခြင်းဖြစ်ကြောင်းအမေရိကန်ပြည်သူတွေနဲ့တိုက်ရိုက်ထိတွေ့ပြောဆိုခြင်းဟာ အထူးရောက်ဆုံးနေ့ဖြစ်တယ်လို့သမ္မတထရန့်အနေနဲ့ယူဆတဲ့အတွက်ဖြစ်ကြောင်းအင်ဗျူရောပြောခွင့်ရအမျိုးသမီးဆာရာဆောင်းဒါစ်ကရိုက်တာသတင်းဌာနကိုကြာသပတေးနေ့ကပြောကြားခဲ့ပါတယ်။သမ္မတထရန့်ပေးသက်ကိုစကားမပြောခင်သမ္မတကတော့မလနီယာထရန့်ကသမ္မတကိုခေါ်ယူမိတ်ဆက်ပေးခဲ့တာဖြစ်ပါတယ်
။ American ပြည်ထောင်စုနယူးယောက်မြို့ကအထင်ကြီးကနေရာတွေကိုတိုက်ခိုက်ဖို့အစီအစဉ်မှာပါဝင်ခဲ့တဲ့အတွက်ဖမ်းဆီးထောင်ချခံခဲ့ရတဲ့မြန်မာမြန်အီဂျစ်တရားဟောဆရာဟာထောင်ထဲမှာတွေ့ဆုံးသွားပြီဖြစ်ကြောင်းအမေရိကန်ထောင်အာဏာပိုင်တွေကပြောဆိုလိုက်ပါတယ်။အသက်88နှစ်အရွယ်ရှိခ်အိုမာအဗ်ဒယ်ရာမန်ဟာစီးရိုယောဂါနဲ့နှလုံးသွေးကြောယောဂါတွေကိုအချိန်တော်ကြာခံစားခဲ့ရပြီးတဲ့နောက်မှာစနေနေ့မနေ့အစောပိုင်းမှာပဲတွေ့ဆုံးခဲ့တာဖြစ်ကြောင်းမြောက်ကိုရိုလိုင်းနားပြည်နယ်ဘတ်နမ်မြို့ကပြည်ထောင်စုအချင်းတောင်တာဝန်ရှိသူတို့ကပြောဆိုခဲ့ပါတယ်။ရက်မန်ဟာလူ6ဦးသေဆုံးခဲ့ရတဲ့နယူးယောက်မြို့ကကမ္ဘာကုန်သွယ်ရေးညီနောင် World Trade Center ကို1993ခုနှစ်ကဘုံးခွဲတိုက်ခိုက်မှုနဲ့ဆက်နွယ်မှုရှိခဲ့ပေမဲ့ဓာတ်ရိုက်ကျူးလွန်မှုနဲ့အရေးယူခံရတာတော့မဟုတ်ပါဘူး။သူဟာနယူးယောက်မှာရှိတဲ့ကုလသမဂ္ဂဌာနချုပ်အပါအဝင်မန်ဟတ်တန်တတိယရပ်ကွက်ကအထင်ကြီးအဆောက်အုံတွေအပြင်မြို့ရင်းနဲ့ချိတ်ဆက်ထားပြီးလူသုံးများတဲ့အဝေးပြေးလမ်းမြေအောက်ဥမင်ကြီးနှစ်ခုနဲ့အဓိကတရားတစ်စင်းကိုလည်းဖောက်ခွဲတိုက်ခိုက်ဖို့အတွက်မအောင်မြင်တဲ့ကြံစီမှုမှာအကြံပေးခဲ့မှုနဲ့1995ခုနှစ်ခရဲကထောင်သွင်းအကျဉ်းချခံခဲ့ရတာပါ။ Israel နဲ့ Egypt နိုင်ငံတွေကို American ကအားပေးထောက်ခံမှုကိုဆန့်ကျင်ဖို့ရည်ရွယ်ခဲ့တာလို့လည်းပြောဆိုခဲ့တာဖြစ်ပါတယ်။ Rockman ရဲ့သားဖြစ်သူကတော့ဖခင်တေဆုံးကြောင်း American Anabane ကမိသားစုထံဖုန်းဆက်အကြောင်းကြားခဲ့တယ်လို့ Reuters သတင်းဌာနကပြောကြားခဲ့ပါတယ်။
UAV ကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ပါကစ္စတန်နိုင်ငံကအိန္ဒိယအာဖဂန်နိုင်ငံနဲ့နေဆက်ကိုပိတ်လိုက်ပြီးအမြောက်တင်နဲ့လည်းပြစ်ခတ်ခဲ့သလိုစစ်သွေးကြွတွေကိုလည်းလိုက်လံရှာဖွေဖမ်းဆီးမှုတွေအကြီးအကျယ်လှုပ်ဆောင်ခဲ့တာမှမတင်ငါသူ100ကျော်တေဆုံးသွားခဲ့ပါတယ်။ဒါဟာပါကစ္စတန်နိုင်ငံထဲမှာလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းအဆိုးဝါးဆုံးဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကိုလက်စားချေတဲ့အနေနဲ့လှုပ်ဆောင်တာလည်းဖြစ်ပါတယ်။IS Islamic စစ်သွေးကြွတွေကနိုင်ငံစလုံးမှာအကြမ်းဖက်တိုက်ခိုက်မှုတွေလှုပ်ဆောင်ခဲ့တဲ့အတွက်အသက်ပေါင်းများစွာဆုံးရှုံးခဲ့ကြရပါတယ်။အဲ့ဒီလိုနိုင်ငံစလုံးမှာအကြမ်းဖက်တိုက်ခိုက်မှုတွေပြုလုပ်ခံရတဲ့အတွက်အိနည်းချင်းနိုင်ငံအချင်းချင်းကြားသွေးစီညီညွတ်မှုရှိမလားပဲနေဆက်ဖြတ်ကျော်တိုက်ခိုက်မှုတွေကျွလွန်သူတွေကိုလက်ခံပေးထားတယ်ဆိုပြီးအပြန်အလှန်ဆွဆွဲပြောဆိုနေကြပါတယ်။ဂျာတာပရီနီကပါကစ္စတန်နိုင်ငံမှာဖြစ်သွားခဲ့တဲ့အသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်အများစုကအထွတ်အမြတ်ထားရာဆူဖီဖျားကြောင်ထိမှန်သွားပြီးအ ਨੇ စုံလူပေါင်း82ဦးတေဆုံးတဲ့အပြင်အများပြားလည်းထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။ဆင်းပြင်းတဲ့အတွင်းမှာဖြစ်သွားခဲ့တဲ့အဲ့ဒီအသေးခံတိုက်ခိုက်မှုရဲ့မြင်ကွင်းကပါကစ္စတန်အစိုးရကိုပါတုံ့လုပ်သွားစေခဲ့ပါတယ်။အဲ့ဒီအကြမ်းဖက်တိုက်ခိုက်မှုကိုအာဖဂန်အခြေစိုက်ဂျမာဦးအဟရာဆိုတဲ့အဖွဲ့ကပြုလုပ်ခဲ့ခြင်းဖြစ်ကြောင်းပါကစ္စတန်နိုင်ငံဝန်ကြီးချုပ်ရုံးကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။
ဩစတြေးလျနိုင်ငံကမ်းလွန်ပင်လယ်ပြင်တဲ့ကယာယီစခန်းတွေမှာထိန်းသိမ်းထားတဲ့ဒုက္ခသည်တွေကိုအမေရိကန်ပြည်ထောင်စုစီပို့ဆောင်တဲ့သဘောတူညီချက်ကိုဆန့်ကျင်တဲ့အနေနဲ့ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာဆန္ဒပြခဲ့ကြပါတယ်။သဘောတူညီချက်ဟာအမေရိကန်သမ္မတဘရက်အိုဘားမားအစိုးရနဲ့ပြီးခဲ့တဲ့နိုဝင်ဘာလမှာအသက်ဝင်ခဲ့တာဖြစ်ပါတယ်။သဘောတူညီချက်အရဩစတြေးလျကတာဝန်ယူပြီးပေါ်ပေါ်နျူးကနီနဲ့နော်ရူးကျွန်းတွေပေါ်ကယာယီထိန်းသိမ်းစခန်းတွေမှာခိုလုံနေကြတဲ့ဒုက္ခသည်1250လောက်ကအမေရိကန်ပြည်ထောင်စုမှာပြောင်းရွှေ့အခြေချခွင့်ရမှာဖြစ်ပါတယ်။
အိန္ဒိယနိုင်ငံအခြေစိုက်တာတာစတီးကုမ္ပဏီဟာပြည်တွင်းစျေးကွက်မှာတမ္မနီအတွက်ပစ္စည်းတွေရောင်းချမှုအောင်မြင်လာပြီးတဲ့နောက်ကုမ္ပဏီကထုတ်လုပ်တဲ့တမ္မနီအတွက်ပစ္စည်းတွေကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့လိုပြည်ပနိုင်ငံတွေကိုတင်ပို့ရောင်းချဖို့စီစဉ်နေပါတယ်။အိန္ဒိယနိုင်ငံအတွင်းကစျေးကွက်မှာ B2C လို့ခေါ်တဲ့စီးပွားရေးလုပ်ငန်းကနေဝယ်ယူသုံးစွဲသူတွေလက်ထဲထုတ်လုပ်တဲ့အများစုကကြံ့နေတဲ့ကုန်အမတစ်စိတ်အဖြစ်အောင်မြင်စွာလှုပ်ဆောင်နိုင်ခဲ့ပြီးဖြစ်ကြောင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတို့ဟာလည်းအိန္ဒိယနဲ့အလားတနတူတဲ့ဈေးကွက်တွေရှိနေကြောင်းတာတာကုမ္ပဏီရဲ့အိန္ဒိယနဲ့အရှေ့တောင်အာရှဆိုင်ရာအကြီးအကဲကပြောပါတယ်
။ဒီနှစ်ထဲမှာတိန့်နဲ့ချီတဲ့ကလေးငယ်တွေဟာအာဟာရချို့တက်မှုနဲ့ရင်ဆိုင်ရဖို့ရှိပြီးဒီထဲမှာနှစ်သိန်းနီးပါးအသက်ရှင်သန်နိုင်ဖို့အတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကလေးများအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ကနေသတိပေးလိုက်ပါတယ်။ကြီးမားတဲ့ပြဿနာဖြစ်မလာအောင်ရှောင်ရှားနိုင်ဖို့အတွက်ဆိုမာလီယာနိုင်ငံကိုလူသားချင်းစာနာထောက်ထားတဲ့အကူအညီတွေတိုးမြှင့်ပေးရဖို့လဲကုလသမဂ္ဂကတိုက်တွန်းပါတယ်။ဆိုမာလီယာနိုင်ငံမှာအဆိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရတာကတော့တောင်ပိုင်းကဘေးနဲ့ဘူခုဒေသတွေဖြစ်ပြီးမြောက် ပိုင်းကဆူးနဲ့ဆရတ်ဒေတာတွေကဒုတိယလိုက်တယ်လို့လည်းအကူအညီပေးဝန်ထမ်းတွေကပြောပါတယ် Direct from Washington The
Voice of America The VOA ကိုဇော်ဝင်းလိုက်မင်းနနာ channel ဒေါ်ခင်မျိုးတက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးပါမယ်အရင်ဆုံးတော့ Atlantic သမုဒ္ဒရာတစ်ဖက်တစ်ချက်ကနိုင်ငံတွေနဲ့ဆက်ဆံရေးနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်မေကန်ပြည်အောင်စုကမြောက် Atlantic စာချုပ်အဖွဲ့ NATO နဲ့မိတ်ဖက်ဆက်ဆံရေးမှာမရေမရိုင်ထောက်ခံသွားမယ်လို့ဒုသမ္မတ Mike Pence ကဂျာမနီနိုင်ငံ Munich မြို့မှာကျင်းပတဲ့လုံခြုံရေးညီလာခံမှာပြောပြီးတော့မိတ်ဖက်တွေအနေနဲ့ကာကွယ်ရေးအသုံးစရိတ်တွေကိုတော့ပိုတိုးပြီးပေးရမယ်လို့သတိပေးထားပါတယ်။ Henry Ridgewell ပေးပို့ထားတဲ့သတင်းလောင်းကိုပထမဆုံးပြောပြချင်ပါတယ်ရှင်။သမ္မတ Trump ရဲ့သတင်းစကားကို Munich မြို့စီတည်လာတယ်လို့ဒုသမ္မတ Pence ကပြောပါတယ်
။ I bring you this assurance.The United States of America
ကမြောက် Atlantic စာချုပ် NATO ကိုအပြည့်အဝထောက်ခံပြီး Atlantic သမုဒ္ဒရာတစ်ဖက်တစ်ချက်ကနိုင်ငံတွေနဲ့မိတ်ဖက်ဆက်ဆံရေးကိုဆက်ပြီးထောက်ပံ့သွားမယ်အကြောင်းအမှတ်ကံချက်ပေးဖို့ကျွန်တော်ရောက်လာတာ
ပါ။ဥရောပမိတ်ဖက်နိုင်ငံတွေအနေနဲ့သူတို့ရဲ့ပြည်တွင်းအသက်တင်ထုတ်လုပ်မှုရဲ့200ခန့်လုံးကိုကာကွယ်ရေးကဏ္ဍမှာတုံးပြီးတော့ NATO အပေါ်ထောက်ပံ့ကြောင်းပြဖို့ဒုသမ္မတ Pence ကထပ်ခါတောင်းဆိုပါ
တယ်။ To fulfill this commitment.And for most
မိဖက်နိုင်ငံတွေအနေနဲ့ဂတိတည်ကြဖို့သမ္မတ Trump ကမျှော်လင့်ပြီးအခုချိန်ဟာမိဖက်တွေအနေနဲ့ပိုအားစိုက်ထုတ်ရမယ့်အချိန်ရောက်ပြီလို့ယူဆပါတယ်
။ဒီစည်းဝေးမတိုင်ခင်တုန်းကတော့ American နဲ့ Russia ဆက်ဆံရေးအပေါ်မှာပဲအာရုံစိုက်မှုတွေများခဲ့တာ
ပါ။ We must hold Russian accountable and demand that they honor the Minsk
Ukraine စစ်ရဆဲရေးအတွက် Russia နဲ့ Ukraine အကြားချုပ်ဆိုထားတဲ့ Minsk သဘောတူညီချက်ကို Russia အနေနဲ့လေးစားဖို့လိုပြီး Ukraine အရှေ့ပိုင်းကအကြမ်းဖက်မှုတွေလျော့ကျသွားအောင် Russia အနေနဲ့လှုံ့ဆော်ဖို့ Russia ကိုစောင့်ကြည့်ဖို့လိုပါတယ် Russia နဲ့ American ကြားသဘောတူနိုင်တဲ့အချက်တွေရှာနေတဲ့တစ်ချိန်တည်းမှာပဲ American ကတော့ Russia ရဲ့လှုံ့ဆော်ချက်တွေကိုဆက်လက်စောင့်ကြည့်နေမှာကိုသိစေချင်ပါတယ
်ဒီမိန့်ခွန်းကိုနားထောင်ပြီးမှတော့ကမ္ဘာမှာပြောင်းလဲမှုတွေဖြစ်ပေါ်နေတဲ့အချိန်လို့ Russia နိုင်ငံသားရေးဝန်ကြီး Sergey Lavrov ကပြောပါတယ
်ဒီလိုလေဒါ должны сделать.
တာဝန်စီးတတ်တဲ့ခေါင်းဆောင်တွေအနေနဲ့ရွေးချယ်မှုတွေလုပ်တဲ့အခါမှာဒီမိုကရေစီနှိကျတရားမျှတတဲ့ဆုံးဖြတ်ချက်တွေကိုချမှတ်မယ်လို့မျှော်လင့်ပါတယ်။ကမ္ဘာနောက်ခြားနိုင်ငံတွေကြီးစိုးတဲ့ခေတ်ကုန်ကာလလို့တော့မှကျွန်တော်ခေါ်ရမှာပါ
။စီးရေးချမ်းဖတ်မှုတွေရှိတဲ့ဆိုတဲ့အနောက်နိုင်ငံတွေရဲ့ဆွဆွဲချက်ကို Lavrov ကညှင်းဆိုပြီးတော့ American ရွေးကောက်ပွဲပေါ် Russia ကလွှမ်းမိုးဖို့ကြိုးစားခဲ့တယ်ဆိုတဲ့ကိစ္စမှန်မှန်ကြောင်းကိုလည်းပြောခဲ့ပါတယ
်။
American နဲ့ဘယ်လိုဆက်ဆံရေးမျိုးလိုချင်တယ်လဲလို့မေးလာရင်အပြန်အလှန်လေးစားမှုရှိတဲ့လက်တွေ့ကြတဲ့ဆက်ဆံရေးမျိုးစီစဉ်ခြင်းပြီးကမ္ဘာကြီးတည်ငြိမ်ရေးအတွက်ကျွန်တော်တို့တာဝန်ရှိတယ်ဆိုတာအစိမတ်ပြုဖို့လိုအပ်တယ်လို့ဖြစ်မှာပါ
Munich မြို့မှာကျင်းပတဲ့ညီလာခံမှာ American နဲ့ Russia အနာကက်ဆက်ဆံရေးအကြောင်းကလူပြောများတဲ့အကြောင်းအရာဖြစ်နေပါတယ် Russia ဘက်ကမြင်တဲ့နောက်နိုင်ငံတွေကြီးစိုးတဲ့ခေတ်လွန်ကာလဆိုတဲ့အတွေ့နဲ့ American သမ္မတရဲ့ NATO အပေါ်အားဖြစ်မဲ့အမြင်နှမျိုးတို့ကအတော်ကွဲပြားနေတာကိုတွေ့နေရပါသေးတယ် Crimea ကျွေးဆွဲကို Russia ဝန်သိမ်းမှုဖြစ်စေခဲ့တဲ့ယူကရိန်းနိုင်ငံမိုက်ဒန်ရေပြင်မှာဖြစ်ခဲ့တဲ့ပုံကံမှုနှစ်ပတ်လည်နေ့ကလာမယ့်စနေနေ့မှာကြာရောက်မှာဖြစ်ပါတယ်။ Atlantic သမုဒ္ဒရာတစ်ဖက်တစ်ချက်ကနိုင်ငံတွေနဲ့ American ရဲ့ထောက်ပံ့မှုရှိပါမလားဆိုတာနဲ့ပတ်သက်ပြီးတော့ Munich မြို့ညီလာခံအပြီးမှာစိုးရိမ်မှုတွေညှော့နေသွားပါပြီ။ဒါပေမဲ့ဥရောပအတွင်းပြည်ပခဖြစ်မဲ့အရေးတွေပေါ်မှာတော့စိုးရိမ်စိတ်တွေရှိနေပါသေးရဲ့ရှင်။ American နိုင်ငံရေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပြီးအခုခါမှာတော့ American ပြည်ဝင်ခွင့်ကိစ္စအကြောင်းကိုတင်ဆက်ပေးပါမယ်။ကနေဒါဝန်ကြီးချုပ် Justin Trudeau နဲ့ American သမ္မတ Donald Trump တို့ရဲ့ပထမဆုံးတွေ့ဆုံဆွေးနွေးပွဲမှာတော့လူဝင်မှုကြီးကြပ်ရေးနယ်စပ်လုံခြုံရေးဆိုင်ရာအယူဆတွေအကြီးအကျယ်ဆန့်ကျင်ကွဲလွဲနေတာသတိသေသထွက်ပေါ်လာပါတယ်။ VOA ရဲ့အင်ပီတော်သတင်းတောက် Mary Ellis Selena ရဲ့သတင်းလွှာကို Matt Tangi ထက်ကပြောပြပေးပါမယ်။
American သမ္မတအင်ဘူရိုမှာရင်းရင်းနှီးနှီးကြိုးစွနှုတ်ဆက်ခဲ့ကြပြီးနောက်မှာသမ္မတရုံးခန်းတွင်အကြိတ်အနယ်ဆွေးနွေးခဲ့ကြပါတယ်။ကုန်သွယ်ရေးနဲ့လုပ်အကန့်ကိစ္စအပေါ်မှာတော့မဟုတ်ပါဘူး။ American သမ္မတ Donald Trump က
We have before us the opportunity to build even more bridges.
ကုန်သွယ်ရေးပေါင်းကူးတရားတွေပူးပေါင်းဆောင်ရွက်ရေးပေါင်းကူးတရားတွေနဲ့နိုင်ငံခြားပေါင်းကူးတရားတွေပိုးပြီးတည်ဆောက်နိုင်မယ့်အခွင့်အလမ်းတွေကျွန်တော်တို့မှာရှိနေပါပြီ
။လူဝင်မှုကြီးကြပ်ရေးနဲ့နေဆက်လုံခြုံရေးအပိုင်းမှာတော့ဒီလိုမချောမွေ့ခဲ့ပါဘူး။မက္ကဆီကိုနယ်စပ်တလျှောက်ချန်စီယိုခတ်မဲစီးရီးယားနိုင်ငံလိုမွတ်စလင်အများစုနေထိုင်တဲ့နိုင်ငံခုနှစ်ခုကလူတွေကိုအမေရိကန်ပြည်ထောင်စုအတွင်းဝင်ရောက်ခွင့်ကန့်သတ်မဲအမေရိကန်သမ္မတထရန့်ရဲ့အစည်းအဝေးတွေအပေါ်မှာတော့သဘောထားကွဲလွဲခဲ့ပါတယ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကအခုလိုပြောပါတယ
် It's a stance of common sense and we are going to pursue it vigorously
လုံးတင်လုံးထိုင်လို့လိုရတဲ့ကိစ္စဖြစ်ပါတယ်အာသွန်ခွန်ဆိုင်ဆက်ပြီးလှုပ်သွားမှာဖြစ်ပါတယ်အားလုံးမြင်တွေ့နေကြတဲ့အတိုင်းပါပဲဒီမှာလည်းမဟုတ်ပါဘူးတကဘာလုံးမှာကြုံတွေ့နေရတဲ့ကိစ္စပါဒီလိုပြဿနာတွေကိုကျွန်တော်တို့နိုင်ငံတွင်ရှိနေမှာမလို့လားပါဘူးဒီတိုင်းရက်ပြီးကြည့်မနေနိုင်ပါဘူ
းကနေဒါဝန်ကြီးချုပ် Justin Trudeau ကတော့ဒါကိုသဘောမတူပါဘူး
continue to pursue our policies of openness
ကျွန်တော်တို့ကတော့လုံခြုံရေးကိုထိပါမခံပဲရွှေပြောင်းဝင်ရောက်သူတွေဒုက္ခသည်တွေကိုဖွင့်ပေးမဲ့မူဝါဒတွေအတိုင်းဆက်ပြီးတော့ကျင့်သုံးသွားမှာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်အတွင်းဆောင်းခဲ့တာတွေတဲမှာအောင်မြင်မှုတွေရှိခဲ့တာကလည်းတကြောင်းပါဝင်ပါဆီးရီးယားဒုက္ခသည်4000နီးပါးလက်ခံခဲ့ပါတယ်အကြောင်းကတော့ကျွန်တော်တို့ရဲ့မဟာမိတ်တွေဖြစ်တဲ့ American ပြည်အောင်စုကဘာတလွားနဲ့ပူးပေါင်းဆောင်းနေတာဖြစ်လို့ပါပဲ
American လွှင့်မှုကြီးကြပ်ရေးဆိုင်ရာအရာရှိတွေကပြီးခဲ့တဲ့သတင်းပတ်တုန်းကဌာနေပြန်ပို့ရေးအတွက်လူပေါင်း600ကိုဖမ်းဆီးခဲ့ပါတယ်ဒီလူတွေတဲက85ရာခိုင်နှုန်းကရာဆွေးမှုကျူးလွန်ထားသူတွေဖြစ်တယ်လို့လည်းအစိုးရကပြောပါတယ်တမရထရန့်ကတော့
I said at the beginning we are going to get the bad ones the
ဆောင်းမပြောခဲ့တယ်လို့ပါပဲကျွန်တော်တို့အနေနဲ့တကယ်လူဆိုးတွေကိုဖမ်းဆီးတော့မှာပါသူတို့ကိုနိုင်ငံတွင်းကနေထုတ်ပြစ်မှာပါဒါကိုကျွန်တော်တို့လုပ်နေတာပါအားလုံးပြီးဆုံးသွားတဲ့အခါမှာတော့လူတိုင်းသိပြောကြမှာပါအခုတော့မှပဲလူတွေသိကိုပြောနေကြတယ်လို့ကျွန်တော်ပြောနိုင်ပါတယ်
လူမှုကြီးကြပ်ရေးပိုင်းမှာတော့ကနေဒါနိုင်ငံကမတူးတဲ့နီလန်းနဲ့ချင်းကပ်နေတယ်လို့ကနေဒါဝန်ကြီးချုပ်ကပြောပါတယ်။ဒါပေမဲ့နှစ်နိုင်ငံအကျိုးတူကိစ္စရပ်တွေအပေါ်အလေးထားမယ်လို့ဝန်ကြီးချုပ်ထူးထူးကပြောဆိုသွားပါတယ်
။ The last thing Canadians expect is for me to come down and
နောက်ဆုံးအနေနဲ့ကတော့ကနေဒါပြည်သူတွေရဲ့မျှော်လင့်ချက်ကကျွန်တော်ထွက်လာပြီးတော့တခြားနိုင်ငံတွေဘယ်လိုအုပ်ချုပ်သင့်တယ်ဆိုတာကိုပြောဆိုပေးဖို့ဖြစ်ပါတယ်။ကျွန်တော်ရဲ့အခန်းကဏ္ဍကျွန်တော်ရဲ့တာဝန်ယူမှုကတော့ကနေဒါရဲ့ချင်းကပ်မှုတွေကိုထင်ရှားစေမဲ့နီလန်းနဲ့ဆက်လက်အုပ်ချုပ်ဖို့နောက်ကမ္ဘာကြီးမှာအပြုသဘောဆောင်တဲ့စံနမူနာပြရုပ်တစ်ခုဖြစ်စေဖို့ပါပဲ
။ American သမ္မတဒေါ်နယ်ထရန့်ကတော့အခုလိုတုံ့ပြန်ပါတယ်
။ We want to have a big beautiful open door and we want people
ကျွန်တော်နိုင်ငံထဲကိုလူတွေဝင်လာစေချင်ပါတယ်။ဝင်လာနိုင်အောင်လဲလှလှပပခန်းကဏ္ဍနဲ့တကားတွေဖွင့်ပေးချင်ပါတယ်။ဒါပေမဲ့မမကန်လူတွေကိုတော့အဝင်မခံနိုင်ပါဘူး
။ခေါင်းဆောင်တို့ကြားသဘောထားကွဲပြားမှုတွေရှိနေပေမဲ့လည်းနှစ်နိုင်ငံကြားနီးနီးကပ်ကပ်ဆက်ဆံရေးထရှိဖို့သဘောတူခဲ့ကြပြီးနှစ်နိုင်ငံမဟာမိတ်ဖြစ်တည်မှုကတော့ဆက်ပြီးခိုင်မြဲနေဦးမှာဖြစ်ပါတယ်ရှင
်။မန်တင်ကြီးထိုက်တင်ဆက်သွားတာပါ။အခုတစ်ခါမှာတော့ဦးအောင်ခေရဲ့မြန်မာရေးသုံးသက်ချက်ကိုကြည့်ကြအောင်ပါ။လူ့ခွင့်ရေးချိုးဖောက်မှုနဲ့ပတ်သက်တဲ့အပြည်ပြည်ဆိုင်ရာဖွဲ့စည်းတွေရဲ့အစီရင်ခံစာကို NLD အစိုးရလက်မခံနိုင်လို့အငင်းပွားနေရပုံကိုဦးအောင်ခေကသုံးသက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ထားပါတယ်ရှင်။
ဒေါအောင်ဆန်းစုကြည်ခေါင်းဆောင်နဲ့ NLD အစိုးရတက်လာပြီမဲ့လူ့အခွင့်အရေးအခြေအနေဟာကောင်းမွန်လာတာမဟုတ်ဘူးလို့လူ့အခွင့်အရေးအဖွဲ့အစည်းတွေနဲ့ကုလသမဂ္ဂကသုံးသပ်ပါတယ်။အရင်အစိုးရဟောင်းတွေထားခဲ့တဲ့အငွေစိုးကိုဆက်ခံရရှိတဲ့ NLD အစိုးရဟာမနိုင်တဲ့ဝင်ကိုထားရတယ်လို့ဖြစ်နေပါတယ်။လူ့အခွင့်အရေးအများဆုံးချိုးဖျက်တဲ့ကာကွယ်ရေးပြည်ထောင်ရေးနဲ့နေဆက်ရေးရာဝန်ကြီးဌာနတွေအပေါ် NLD အစိုးရဩစာမညောင်းတာကိုထောက်ပြကြပါတယ်2016မှာလူ့အခွင့်အရေးချိုးဖျက်မှုတိကျစွာများလာတယ်လို့ပြည်တွင်းအရသာအဖွဲ့73ဖွဲ့ပါဝင်တဲ့လူ့အခွင့်အရေးမှတ်တမ်းခွင့်ရက်ကလည်း February 10ရက်နေ့တုန်းအစီရင်ခံစာမှာဖော်ပြပါတယ် Human Rights Watch လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့ရဲ့ October 31ရက်နေ့တုန်းအစီရင်ခံစာကိုတော့တမရယုံကညင်းဆူထားပြီးဖြစ်ပါတယ်ဒါပေမဲ့လုံးလုံးဆယ်အငင်းပွားနေရတာကကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးယုံရဲ့ဖေဖော်ဝါရီလ3ရက်နေ့ထုတ် 53 မျက်နှာ flash report ရုပ်ချင်းအစီရင်ခံစာဖြစ်ပါတယ်။ဒေါ်စားစုကြည်ကတယ်လီဖုန်းဆက်ပြီးတုံ့ပြန်တယ်လို့နိုင်ငံခြားရေးဝန်ကြီးဌာနအနေနဲ့သတင်းထုတ်ပြန်ပြီးရှင်းလင်းတာမျိုးလည်းလုပ်ပါတယ်
။ရခိုင်ပြည်နယ်တည်ငြိမ်အေးချမ်းဖွံ့ဖြိုးတိုးတက်ရေးဗဟိုကော်မတီမှဒေါ်စုဥက္ကဋ္ဌဖြစ်ပြီး၄လကျော်မှရခိုင်ပြည်နယ်မြောက်ပိုင်းကိုမွတ်စလင်လက်နက်ကိုင်တစုကဝန်တိုက်လို့ဝန်ထမ်းအချို့အသေဆုံးပါတယ်။ဗမာဆိုရဘက်ကတုံ့ပြန်တဲ့အခါမှာဘင်္ဂလီရိုဟင်ဂျာများပြားဘင်္ဂလားဒေ့ရှ်ဘက်မှဝင်ရောက်ခိုလုံကြပါတယ်2016အောက်တိုဘာ9ရက်ကစပြီးဘင်္ဂလားဒေ့ရှ်ကိုဝင်ရောက်လာသူ200ကျော်ကိုကုလသမဂ္ဂဒုက္ခသည်ယုံကအဖွဲ့ဝင်4ဦးက2019ဇန်နဝါရီလမှာတွေ့ဆုံမေးမြန်းပြီးဖေဖော်ဝါရီ3ရက်မှာအစီရင်ခံစာထုတ်ပါတယ်ဝင်ရောက်ခိုလုံသူ 66,000 ရှိမယ်လို့ခန့်မှန်းတဲ့အထက်က200ကျော်ကိုရွေးပြီးမေးမြန်းပါတယ်ဂျိုဒူးကရိုက်တဲ့တပ်ပုံ Amnesty လူ့အခွင့်အရေးအဖွဲ့လူ့အခွင့်အရေးစောင့်ကြည့်ရေးအဖွဲ့နဲ့တခြားကုလအစီရင်ခံစာကိုကိုးကားတယ်လို့ဆိုပါတယ
်မြန်မာအစိုးရလုံခြုံရေးတပ်ဖွဲ့တွေရဲ့လူသတ်မှုဗတိမှုလူရဲ့ဖြစ်စည်းမှုနဲ့အခြားအကြမ်းဖက်မှုတွေကိုတွေ့ဆုံမေးမြန်းသူ200ကျော်ကတက်သေးထွက်ဆိုတာဖြစ်ပါတယ်မွတ်စလင်လက်နက်ကိုင်တစုရဲ့တိုက်ခိုက်မှုကြောင့်အစိုးရလုံခြုံရေးတပ်ဖွဲ့ဝင်10ဦးတေဆုံးတာကိုအကြောင်းပြပြီးအစိုးရတပ်ကနည်းမြေရှင်းလင်းရေးလုပ်ပါတယ်ဒီကိစ္စကိုကုလသမဂ္ဂလူ့အခွင့်အရေးရုံးကဝေဖန်တဲ့အခါဒုသမရဦးမြင့်ဆွေဦးဆောင်တဲ့ စုံစမ်းရေးကော်မတီကိုဒီဇင်ဘာ1ရက်နေ့မှာဖွဲ့စည်းပြီးရပ်ပေါင်း60အတွင်းအစီရင်ခံစာထုတ်ပြန်မှုတာဝန်ပေးထားပြီးမြင်ဝတ္တရားပြက်ကွက်သွားပါတယ်။ဒီတော့အတွင်းကုလသမဂ္ဂဒုက္ခသည်ရုံးကအမှုတန်း4ဦးဟာဇန်နဝါရီလ10ရက်က23ရက်အထိ16ရက်ကွင်းစင်းလေးလာပြီး10ရက်အတွင်းမှာရုတ်ချင်းအစီရင်ခံစာထုတ်ပြန်နိုင်ပါတယ်။
မြန်မာအစိုးရစုံစမ်းရေးကော်မရှင်ရက်60အတွင်းမလုံနိုင်လို့တက်တန်းထပ်တိုးပေးရတဲ့ကိစ္စကိုကုလသမဂ္ဂအဖွဲ့က26ရက်အတွင်းစုံစမ်းလေ့လာပြီးရုပ်ကြီးအစီရင်ခံစာထုတ်ပြန်တာကိုအစိုးရစုံစမ်းရေးကော်မရှင်ကစစ်ဆေးနေတယ်လို့ဖေဖော်ဝါရီလ10ရက်နေ့ထုတ်နိုင်ငံခြားရေးဝန်ကြီးဌာနသတင်းထုတ်ပြန်ချက်ကဖော်ပြပါတယ်။စွပ်စွဲတဲ့အတိုင်းပြစ်မှုကျူးလွန်တဲ့အထောက်အထားအခိုင်အမာရှိတယ်ဆိုရင်အရေးယူမယ်လို့ဖော်ပြပါတယ်။ဘင်္ဂလီရိုဟင်ဂျာ200ကျော်ရဲ့တက်တေထွက်ချက်အသေးစိတ်ကိုဖော်ပြတဲ့ကုလသမဂ္ဂရုပ်ကြီးအစီရင်ခံစာကို NLD အစိုးရလက်မခံနိုင်ဘူးဆိုတာကိုတော်ဝိုက်တဲ့နီးနဲ့အကြောင်းပြန်လိုက်တာဖြစ်ပါတယ်။ဖေဖော်ဝါရီလ5ရက်နေ့ကဒါကာမြို့မှာကျင်းပတဲ့စီဝေးမှာလည်းမြန်မာကိုယ်စားလှယ်ကလက်မခံနိုင်ကြောင်းညင်းဆိုခဲ့ပါတယ
်။ဘင်္ဂလီရိုဟင်ဂျာကိစ္စမှာဝါဒပြန်လှုပ်ကြံတဲ့သတင်းနဲ့သတင်းမှားတွေရဲ့ဒဏ်ကိုဗမာအစိုးရခံနေရတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနကဆိုပါတယ်။ရိုဟင်ဂျာကိစ္စကိုနိုင်ငံခြားစာနယ်ဇင်းအချို့ကတင်လို့လောက်ကြံပုံကြီးချက်တာရှိတယ်လို့ပြပရောက်ရိုဟင်ဂျာကလည်းတစ်ဖက်သက်ထိုးနဲ့တိုက်ခိုက်ရေးသားတာတွေရှိပါလေ။ဒါပေမဲ့အစိုးရဟာကိုလုတ်ဆရာရှိတာတွေကိုတိတ်ခါရှိရှိလုတ်ကင်ပြီးအချိန်မီအစီရင်ခံစာထုတ်နိုင်ရင်ဝါဒပြန်တာတွေကိုဂရုစိုက်စရာမလိုပါဘူး။တလို့မလုတ်နိုင်မဲ့သူများရေးတဲ့အစီရင်ခံစာကိုအမြဲတမ်းညှင်းဆုံနေရတဲ့အဆင့်ကမတက်နိုင်ရင်ကြားလေရုံရခက်လေဖြစ်လာလိမ့်မယ်လို့ကုလသမဂ္ဂကိုယ်စားလှယ်ရန်ဟီလီကဇန်နဝါရီလ20ရက်နေ့ကမှတ်ချက်ချသွားပါလေ။ဒုသမရဦးမြင့်ဆွေခေါင်းဆောင်တဲ့စုံစမ်းရေးမစ်ရှင်နဲ့ကာကွယ်ရေးဝန်ကြီးဌာနရဲ့စုံစမ်းမှုတွေဟာထွက်ပြီးသားအစီရင်ခံစာတွေကိုတုံ့ပြန်မှုသာယူရတာမို့အပြည်ပြည်ဆိုင်ရာကယုံကြည်ပါမလားဆိုတာတန်လျာရှိစရာဖြစ်နေပါလေ။ပြီးကြလွတ်လပ်ပြီးတိတ်ခါရှိတဲ့ကော်မရှင်ကသာဓမ္မဒိဋ္ဌံကြကြစုံစမ်းစစ်ဆေးနိုင်လိမ့်မယ်လို့ယူဆကြပါလေ။ဘင်္ဂလီလူညာပြဒနာဟာပြည်လည်နိုင်မှုနိနေတာတာအစီရင်ခံစာရေးတဲ့ကိစ္စမှာတောင်အကြည့်အကျေအငင်းပွားနေရပါတယ်ခင်ဗျာ
။ဟုတ်ကဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ကြရတာပါအခုဆက်ပြီးတော့ဒေါ်လာတန်စီစဉ်တင်ဆက်ထားတဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ကြအောင်ပါရှင်
ဒီတွင်ပါအင်္ဂလိပ်မဲခန်ဆာဂန်ဒါမှာလက်ရှိအမေရိကန်နိုင်ငံရေးလောကမှာအသုံးများနေတဲ့ idiom အသုံးတချို့ကိုတင်ပြပေးမှာဖြစ်ပါတယ်ပထမဦးဆုံးကတော့
left in the dark
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက left left ကဒီနေရာမှာ verb ကရိယာဖြစ်သုံးထားပြီးခြံခဲ့တာထားခဲ့တာ in ကအထဲမှာ the the dark dark in the dark အမှောင်ထဲမှာဆိုတော့ဇက်ဇက်ခွေရဲ့တရိုက်ဒီဘေကတော့အမှောင်ထဲမှာခြံထားခဲ့တာဖြစ်ပါလေအမှောင်ထဲမှာခြံထားခဲ့တယ်ဆိုတဲ့သဘောမျိုးဆိုတဲ့အခါကျတော့အလေးရောမရှိတဲ့အတွက်ကြောင့်ဘာမှမမြင်ရမသိရတဲ့သဘောမျိုးဖြစ်တဲ့အတိုင်း idiom ဆိုတဲ့ white ဒီဘေကအကြောင်းအရာတစ်ခုခုနဲ့ပတ်သက်လို့တိခွေမပေးတာပြောမပြကြတာဖြစ်ပါလေဒီတော့ကခုရာထူးကနေနှုတ်ထွက်သွားခဲ့တဲ့သမ္မတထရမ့်အစိုးရရဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်မိုက်ကယ်ဖလင်းနေနဲ့သူပြီးခဲ့တဲ့ဒီဇင်ဘာလကရုရှားတမ္မကြီးနဲ့တယ်လီဖုန်းစကားပြောရမှာတန်ခိုက်ပိတ်ဆို့မှုတွေကြောင်းပြောခဲ့ဘူးဆိုပြီးပြောခဲ့တာဟာမမှန်ဘူးဆိုတဲ့အကြောင်းသမ္မတထရမ့်ကကြိုတင်သိထားပြီးမဲ့လို့လေဒီအကြောင်းကိုသူကသူ့ရဲ့ဒုတိယသမ္မတမိုက်ပင့်စ်ကိုအဖြစ်မှမပြောပြတဲ့အတွက်ကြောင့်လေသတင်းမီဒီယာတွေကဒုတိယသမ္မတMike Pence left in the dark ဆိုပြီးတော့သုံးနှုန်းခဲ့တာဖြစ်ပါတယ်။ဒီသုံးနှုန်းပတ်သက်လို့ George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
။ John was left in the dark about the office party. So he was very upset.
ယုံပါတီဘွယ်ကျင်းပမယ့်အကြောင်း John ကိုဘယ်သူကမှအသိမပေးကြဘူးလေ။ဒါကြောင့်သူလည်းသိက္ကိုဒေါသထွက်နေတယ်လို့ထိပေရပါတယ်။ဥပမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ။
John was left in the dark about the office party. So he was very upset.
ကိုယ်စလေတင်ပြပြီးမှကတော့
learn to live with.
ဖြစ်ပါတယ်။စာလုံးပေါင်းက L E A R N learn ကသင်ယူတာ T O T L I V E live to live ကအသက်ရှင်တာ with ကနှစ် တခုခုနဲ့တွဲနေတာဆိုတော့စကစုထွန်ရဲ့တိုက်ရိုက်ဒေဘေကတော့တခုခုနဲ့အသက်ရှင်နေထိုင်ဖို့တင်ယူတာဖြစ်ပါတယ်ဒီအတုံးရဲ့တွဲပိုက် EDM အဒေဘေကတော့ကိုမနှစ်သက်ပြီးမဲ့လို့လေဘာမှမတတ်နိုင်တဲ့အဆုံးတိခံခွတ်လွတ်နိုင်တဲ့အနေအထားမျိုးတနည်းကိုတွေ့စိတ်ဆင်းရဲစရာဖြစ်ပြီးမဲ့လို့နားလည်မှုပေးပြီးလက်ခံတာမျိုးကိုဆလိုတာဖြစ်ပါတယ်ကျမတို့တရားသဘောအရဆိုရင်တော့ဥပိ္ပခါပြုပြီးကိုဘဝစိတ်ချမ်းသာအောင်အလိုက်ထိုက်နေတတ်တာမျိုးကိုဆလိုတာဖြစ်ပါတယ်ဒီတော့ကိုသမ္မတထရမ့်ကအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတယာဟူးနဲ့ပုတ်ထူးနေကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတုံ့နှုံခဲ့တာဖြစ်ပါတယ်အစ္စရေးနဲ့ပါလက်စတိုင်းလွတ်လပ်တဲ့နှစ်ပြည်တော်မူဝါဒနဲ့အစ္စရေးတိုင်းငံတဲကိုအတိအမှပြုတဲ့မူဝါဒနှစ်ခုကြားရွေးချယ်သူတွေအနေနဲ့ဘယ်လိုပင်ရွေးချယ်ပါစေသူအနေနဲ့နားလေလက်ခံနိုင်တဲ့အကြောင်းသမ္မတထရမ့်ကပြောခဲ့တာဖြစ်ပါတယ်လေ့လာကြည့်ကြရအောင်ပ
ါ I'm very happy with the one that both parties like I can live with either one
သူအနေနဲ့နှစ်ဖက်တို့ကြိုက်နှစ်သက်တယ်ဆိုရင်သူမကြိုက်ပေမဲ့လို့လေနားလေလက်ခံမှာဖြစ်တဲ့အကြောင်းသမ္မတထရမ့်ကပြောသွားတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပါ
The doctor told Mary that she would have to learn to live with her diabetes.
Siawing a Mary ni ne si ju yoga shi ni de twe ba ma ma tat nai ne a song lek khan bi sait chan daw chi ni ya ma phit de lo pyo ke de lo dei be ya ba de. U ma ko naw ta khaw le la chi cha ya aw ma.
The doctor told Mary that she would have to learn to live with her diabetes.
ခုနောက်ဆုံးတင်ပြပေးမှာကတော့
seize the moment
ဖြစ်ပါတယ်ဆာလုံးပေါင်းက SEIZE seize ကလက်ဝဲအမိယဖမ်းယူတာ THE the MOMENT the moment ကအချိန်ဆိုတော့စကစုခုရဲ့တည်းရဲ့ဒီဘေကတော့အချိန်ကိုအမိယဖမ်းယူတာဖြစ်ပါတယ် idiom ဆိုရဲ the white ဒီဘေကရလာတဲ့အခွင့်အရေးဖန်တီးလာတဲ့အခွင့်အရေးကိုလက်လွတ်မခံဘဲအမိယဖမ်းပြီးအကျိုးရှိအောင်အသုံးချဖို့ဖြစ်ပါတယ်။ဒီ idiom အသုံးကိုသမ္မတထရမ့်နဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟူးတို့သတင်းစာရှင်းလင်းပွဲမှာမစ္စတာနတန်ယာဟူးကပြောခဲ့တာဖြစ်ပါတယ်။လေ့လာကြည့်ကြရအောင်ပါ
။ Let us seize this moment together. Let us bolster security. Let us seek new avenues of peace.
ရလာတဲ့အခွင့်အရေးကိုလက်လွတ်မခံဘဲအတူတကွအကျိုးရှိအောင်အသုံးပြုကြပါစို့။လုံးကြုံရေးကိုအားဖြည့်ကြပါစုငင်းကြရေးပေါ်ဆောင်နိုင်တဲ့နီလန်းတွေကိုရှာဖွေကြပါစုလို့အစ္စရေးဝန်ကြီးချုပ်ကပြောသွားတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ Ethnic groups in Myanmar should seize the moment and find ways to achieve peace
မြန်မာနိုင်ငံမှာရှိတဲ့တိုင်းရင်းသားအုပ်စုတွေနေနဲ့ရလာတဲ့အခွင့်အရေးကိုလက်လွတ်မခံဘဲငင်းကြရေးပေါ်ဆောင်နိုင်မယ့်နီလန်းတွေကိုရှာဖွေသင့်ကြတယ်လို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခါလေ့လာကြည့်ကြရအောင်ပါ
။ Ethnic groups in Myanmar should seize the moment and find ways to achieve peace.
ဒီတွင်ပါတင်ပြခဲ့တဲ့ idiom အသုံးတွေကတော့
left in the dark, learn to live with, seize the moment.
တို့ဖြစ်ကြပါလေ။နောက်တွင်ပါခုလိုချိန်မျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်ကျင်းပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင
်ဒေါ်လာတန်စီစဉ်တင်ဆက်ထားတဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ် VOA ကနေတင်းတွင်နေမနက်ခင်းသတင်းစီစဉ်တွေကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်မကြခင်မှာတော့မနေ့ကတင်ဆက်သွားတဲ့တိုက်လေလိုက်စီစဉ်မှာဆွေးနွေးခဲ့တဲ့ပညာရေးစနစ်ပြောင်းလဲမှုနဲ့ပတ်သက်တဲ့အကြောင်းကိုနားဆင်ကြဖို့လည်းရှိပါတယ်ရှင်
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနေ့နဲ့ခင်ဗျာတော်တာရှင်များရှင်2019ခုနှစ်ဖေဖော်ဝါရီလ19ရက်တနင်္ဂနွေနေ့မနက်ခင်းအတွက် VOA မြန်မာပိုင်းစီစဉ်ရဲ့ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးတော့ခွန်လိုက်ထိလိုင်းဒိုမီတာ24 32နဲ့40အပြင်လိုင်းလမ်းမီတာ190တို့ကနေထုတ်လွှင့်ပေးမယ့်အစီအစဉ်ထဲမှာဆိုရင်တော့စနေနေ့ညမှာဆွေးနွေးသွားတဲ့ဒိုင်းလေလိုင်းစီစဉ်ကိုနားဆင်ကြရမှာပါ။အစီအစဉ်ထုတ်လွှင့်ရမှုမဆုမွန်နဲ့ကိုအောင်လွင်ဦးတို့တင်ဆက်ထားတာကိုနားဆင်ကြအောင်ပါရှင်။
တော်ရရှိမြတ်ခင်ဗျာမြန်မာနိုင်ငံမှာတရံအနေကိုရန်တီတန်းနေဆာမူဝဲနဲ့အောင်ရှုံးသတ်မှတ်တဲ့စနစ်ကိုဖျက်ပြီးတော့အရေးချင်းအဆင့်သတ်မှတ်တဲ့စနစ်နဲ့စားထုတ်ဖို့ပြင်ဆင်နေပါတယ်ဒီလိုပညာရေးကဏ္ဍပြုရင်ပြောင်းလဲအစီအစဉ်ရဲ့ဒစိတပိုင်းဖြစ်တဲ့အခြေခံပညာအဆင့်မှာလုံမဲ့ကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်အရင်ဆုံးတော့ကျွန်တော်တို့ဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ Facebook ပေါ်ကနေပြီးတော့ကျွန်တော်တို့ဟိုကိုမှတ်ချက်တွေပေးထားတယ်တော်တော်များနေပါတယ်ဒါအဲ့ဒါတချို့အရင်ဆုံးကျွန်တော်ပြောပြခြင်းပါတယ်တခုကတော့မေဖြိုးဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့အကောင့်မြင်တဲ့ဖို့အများကြီးလိုပါတယ်တကယ်ကောင်းတဲ့စီစဉ်လို့ပြောခြင်းပါတယ်ဝင်နဲ့လိုက်တဲ့သူကတော့တက်ကတူဝင်နဲ့ရောက်ရင်တော့ကြံခဲ့မှာပါတဲ့ကိုသားသမီးမကြံစီခြင်းတော့မှန်ကန်တဲ့နီလန်းတော့ရမှာပါတဲ့ကလေးတွေလည်းအရွယ်မရောက်သေးဘဲနဲ့ပင်ပန်းလာပါတယ်တဲ့စိတ်ဖိစီးမှုတန်းခံရတဲ့ဒုက္ခကနေလွတ်မြောက်စီစဉ်ပေးတဲ့ပုဂ္ဂိုလ်တွေအားလုံးကျေးဇူးတင်ပါတယ်ဆိုပြီးတော့ရေးပါတယ်နောက်တစ်ယောက်ကတော့Horizon Foundation ဆိုပြီးရေးပါတယ်အကောင်းဆုံးပါတဲ့စင်းသားတွေလယ်သမားတွေအတွက်ဆိုရင်တော့ပူရောင်ကောင်းတဲ့အစီအစဉ်မှာလို့ရေးပါတယ်နောက်တစ်ယောက်ကတော့ Han So ဆိုတဲ့အကောင့်မှာသူကတော့အရင်နဲ့ပိုကောင်းတယ်လို့ထင်ပါတယ်တဲ့အလွတ်ကျက်မှတ်တဲ့ပုံစံကဘယ်နိုင်ငံမှမရှိဘူးလေတဲ့နောက်တစ်ယောက်ကတော့ကိုကြီးဝါတဲ့သူကတော့ဒီလောက်လွယ်ဘယ်ဟာလေးပါပါမယ်ဆိုပြီးတော့ကြိုပြောထားတာတော့အောင်းအောင်မဖြေနိုင်ရပါဘူးတဲ့ကလေးကိုယ်တိုင်တက်လို့စိတ်ရှိမှဖြစ်ပါလိမ့်မယ်အစမ်းတက်ကံကျောင်းသားတွေပဲတနာမိပါတယ်ဆိုရင်သူကရေးပါတယ်တချို့စာတွေကိုလည်းမခွန်ညူကျေးဇူးပြုပြီးတော့ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ရှင်တယောက်ကတော့ဒီ Rino Naga လို့ပြောထားပါတယ်အောင်ရှုံးသတ်မှတ်တဲ့စာမေးပွဲမရှိရင်တော့အတော်လေးကမကမဖြစ်နိုင်ခြေရှိပါတယ်ဒီစနစ်ကကောင်းတယ်အောင်ရှိပေမဲ့မြန်မာနိုင်ငံမှာမဖြစ်နိုင်သေးပါဘူးတကယ်နိုင်ငံသားပိသားစွာကျင့်သုံးတဲ့နိုင်ငံတွေမှာပဲအဆင်ပြေမှာတမတမတ်မရှိတဲ့ဆရာသမားတွေရှိခဲ့ရင်မောင်ချောင်းသားတွေနစ်နာပြီလို့ပြောထားပါတယ်နောက်တယောက်ကတော့နေဝင်းလို့ရေးထားပါတယ်လက်ရှိစာမေးပွဲစနစ်တောင်းမှပေါ့လျှော့နေကြတာစာမတက်သူများလာမယ်ပညာရေးစနစ်ပြောင်းနေဆိုတာကဒါလားတဲ့တခါအဲ့နဒီမျိုးဆိုတဲ့စာရေးသူတယောက်ကတော့ခင်နဲ့အညီပြောင်းလဲမှာပါပြောင်းလဲတည်နေတာလေးပြောက်ွယ်သွားမှာတော့အမှန်ပါပဲရင်ဆိုင်ရတဲ့တတိမရှိရင်တော့ပြောင်းလဲမှုရဲ့အသီးပွင့်ကိုခံစားရမှာမဟုတ်ပါဘူးမပြောင်းလဲခဲ့ကြရင်ယထာကာလေရင်တွေစာလှဲတွေလှေတွေပဲစီးနေကြရမှာပါလို့ရေးထားပါတယ်ရှင်
ဟုတ်ကဲ့ကျေးဇူးပါနှစ်ပေါင်းများစွာဒီလိုကျင့်သုံးလာတဲ့ဆာမွေးစနစ်ကိုဟိုပြောင်းမဲ့ကိစ္စပေါ်မှာကြိုက်တဲ့သူရောမကြိုက်တဲ့သူတွေရောရှိနေတယ်ဆိုတော့ဟိုဒါထင်ရှားပါတယ်ဆိုတော့အခုချိန်မှာအခုလိုဟိုပြင်မှုဖြစ်လာကတကယ်လိုအပ်တဲ့ပြင်ဆင်မှုမျိုးလားတကယ်ပြင်ဆင်မှုရောလိုအပ်သလားကျွန်တော်အရင်ဆုံးကတော့ဒီမြန်မာနိုင်ငံဆရာဆရာမများအဖွဲ့ချုပ်ကဒုက္ခဆရာဦးတုတရဲ့သဘောထားကိုသိကြပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီဆာမွေးစနစ်နဲ့တွားခဲ့တာအရေးစေဆိုးရလက်ထက်မှာလည
်းဟုတ်ကဲ့ပါရှင်အခုစနေနေ့ညတိုင်းလေးလိုင်းကပြီးခဲ့တဲ့ဘက်ကအစီအစဉ်ကိုမှားပြီးတော့လွှင့်မိရအတွက်တောင်းပန်ပါတယ်အခုဒီခါမှာတော့ဒီတစ်ပတ်ရဲ့စနေနေ့ညတိုင်းလေးလိုင်းစီစဉ်မှာဆွေးနွေးကြတာကိုနားဆင်ကြဖို့နားဆင်ကြပါရှင
်တော်ရရှိမြခင်ဗျာနိုင်ငံသားတွေရဲ့ပုဂ္ဂလိကလွတ်လပ်ခွင့်နဲ့လုံခြုံမှုတွေကိုအကာအကွယ်ပေးနိုင်မဲ့ဥပဒေတရားပြဋ္ဌာန်းနိုင်မှုလွှတ်တော်မှာကြိုးပမ်းနေပါတယ်။ဒါပေမဲ့လည်းဥပဒေပြဋ္ဌာန်းလိုက်ရဲ့လုံခြုံရေးလုပ်ငန်းတွေမှာထိခိုက်နိုင်တယ်ဆိုတဲ့အမြင်တွေလည်းရှိနေပါတယ်။ဆိုတော့ဒီလိုဥပဒေချမ်းနဲ့ပတ်သက်လို့အမြင်တွေကိုကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်။အရင်ဆုံးကတော့ဒီ NLD ပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်လည်းဖြစ်တယ်။နောက်တစ်ခုကဒီဥပဒေချမ်းကော်မတီမှာလည်းပါနေတဲ့ဥအောင်တယုံကျွန်တော်မေးချင်ပါတယ်။ပုဂ္ဂိုလ်ရေးနဲ့ဒီလွတ်လပ်မှုဟိုပုဂ္ဂိုလ်ရေးလွတ်လပ်မှုနဲ့လုံခြုံမှုကာကွယ်ပေးဥပဒေချမ်းကိုဟိုမနစ်ကလေးကလွတ်တော်မှာတင်ထားရလို့ကျွန်တော်တို့နားလဲပါတယ်။ဒါပေမဲ့အခုတော့ပြည်အောင်စုလွတ်တော်ကိုလည်းရောက်နေပါပြီ။ဆိုတော့ဒီဥပဒေအတည်ပြုနိုင်မဲ့အလားအလာဘယ်လောက်ရှိသလဲဆိုတာကိုဟိုအချင်းယုံလေးဟိုဥအောင်သိန်းအနေနဲ့ရှင်းပြပေးပါလားခင်ဗျ။
ကျွန်တော်ဒီနိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ဒီလုံခြုံမှုကာကွယ်ပေးဥပဒေချမ်းကိုတော့ကျွန်တော်တို့ပြည်သူလွတ်တော်နဲ့မြို့သားလွတ်တော်တွေမှာတော့ဆွေးနွေးခဲ့ကြပါတယ်။အခုတော့ဒီဥစ္စာကကျွန်တော်တို့ပြည်တော်စုလွှတ်တော်အဆင့်မှာရောက်နေတဲ့အတွက်ဒါဥရိကျန်းဖြစ်နေပဲဒီရှိနေပါသေးတယ်နော်အဲ့တော့ဥရိကိုပြတ်ဆန်းချခြင်းတော့မရှိသေးဘူးလို့ပြောရမှာဖြစ်ပါတယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးပါကျွန်တော်တို့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ Facebook ပေါ်ကနေတချို့ဒီဆွေးနွေးပွဲအတွက်ကိုပြပို့ထားတဲ့မှတ်ချက်တွေသဘောထားတချို့လည်းရှိပါတယ်အရင်ဆုံးတော့သဘောထားတစ်ခုနှစ်ခုကျွန်တော်တို့ညွှန်းညွှန်းပါတယ်မှတ်ခွန်ညွှန်းကျေးဇူးပြုပြီးဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့တခုကကိုတန်းဝင်းလို့ပြောပါရစေနိုင်ငံတော်လုံခြုံရေးကပိုးပြီးတော့အရေးကြီးမယ်လို့ထင်ပါတယ်နိုင်ငံသားတယောက်ရဲ့လွတ်လပ်မှုကလည်းမရှိမဖြစ်လိုအပ်ပါတယ်နိုင်ငံသားတွေရဲ့လွတ်လပ်ခြင်းကိုကာကွယ်တဲ့ဥပဒေတစ်ခုလည်းလိုအပ်ပါတယ်အဲ့ဒီဥပဒေဟာနိုင်ငံတော်လုံခြုံရေးကိုလည်းမထိခိုက်အောင်ရေးဆွဲဖို့လိုအပ်ပါတယ်တစ်ဖက်နဲ့တစ်ဖက်မျှတအောင်လုပ်နိုင်ရင်တော့အကောင်းဆုံးပါပဲလို့ပြောပါတယ်နောက်တစ်ယောက်ကတော့အမှန်ကြိုက်သူလို့ပြောပါတယ်လွတ်လပ်ခွင့်ဆိုတာသူ့နေရာနဲ့သူပဲကောင်းတယ်နေရာတိုင်းမှာလွတ်လပ်ခွင့်ပေးမယ်ဆိုရင်လွတ်ပြီးလက်သွားပါလိမ့်မယ်လမ်းမှန်ပေါ်ရှောက်နေတဲ့သူတယောက်ကိုအမှန်တရားလူလားသူကစောင့်ကြည့်မယ်ဆိုရင်ဘာပြဿနာမှမရှိပါဘူးလမ်းမှရှောက်မဲ့သူကိုအမှန်တရားလူလားသူကမစောင့်ကြည့်မိရင်လမ်းမှရှောက်ဖို့အခွင့်ရေးပေးတာဖြစ်သွားပါလိမ့်မယ်မိဆိုတာမလောင်ခင်တားရမယ်ဆိုတာလူတိုင်းသိပါတယ်လောင်ပြီးမှမိသက်ကလာမယ်ဆိုအဖက်ဖက်ကနစ်နာပါလိမ့်မယ်ဒီလိုမျိုးလူအခွင့်ရေးမှုကိုတင်ပြတာအံ့ဩမိတယ်ဘလို့စိတ်ကူးဘလို့အကြံစီနဲ့လူမိုက်အားပေးဥပဒေကိုထုတ်ချင်ရတာလေဒီဥပဒေကကာကွယ်ဖို့မဟုတ်ဘဲလူစိုးရမျှတွေကိုလမ်းဖွင့်ပေးတဲ့ဥပဒေလို့မြင်ပါတယ်တဲ့
โอเคสรุปกูตะชู่ว่าเราดิแมชเช่ไปซอดาเนี่ยก็ดิลุงยงยี้โถ่ไก่ในเนี่ยดิโลอุบเรซาปะทันแล้วลุงยงยี้ย่อบ้าซอดาในน่ะโซยในตะบอดาริโจเราตุ่ยอ่ะบาเรสรุปดาก็โหดิจ้องปะเจ็ดก็จูจ้องสีเหลืองมุชื่อเหรอล่ะโหอู้อ๋องเต็นโนดิหลွตต่อเเละมาดิอุบเรเนี่ยปะทะลุซินซาในเนี่ยมาดิเกษาริบะลောက်ทีเนี่ยแท้ทวินซินซาท่าราชื่อเลยครับ
เนี่ยจนดิลุงยงยี้เนี่ยปะทะยี้เนี่ยปะทะพี่รอหลွตต่อเเละมาเลยเราซื้อนี้ပြောสู่จ้าก็ยอชื่อบาเรသူနဲ့ခက်တာကဒီဟိုပေါ့လေနိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လူမျိုးမှုကိုကျွန်တော်တို့ကအကာအကွယ်မပေးနိုင်ဘူးဆိုရင်နော်အဲ့ဒီလိုနိုင်ငံသားတူကိုဒီလူ့ကွန်သိကညှဉ်းနှံစေနိုင်တဲ့ဒီနောက်ရောက်ခံစောင့်ကြည့်တာတို့နော်ကျွန်တော်တို့ဒီစုံထောက်တာတို့စုံရန်တာတို့ဝင်ရောက်ရှာဖွေတင်းစီတာတို့ဓမ္မမဟုတ်လေဖန်စီခြင်းမပြုဘူးဆိုရည်ဒီအချက်တွေလည်းပါပါတယ်ဗျာနော်အဲ့တော့နိုင်ငံသားတူရဲ့တရားဝင်ပန်ဆန်ထားတဲ့ရွှေပြောင်းနိုင်တဲ့ပစ္စည်းမရှိပြောင်းနိုင်တဲ့ပစ္စည်းတွေကမတရားသိမ်းယူခြင်းမပြုနိုင်အောင်လဲကျွန်တော်တို့အစီအစဉ်လုပ်ထားဖို့လိုမယ်လို့ထင်ပါတယ်
ဟုတ်ကဲ့ခင်ဗျာဆိုတော့ဒီဥအောင်သိန်းပြောတဲ့အထက်မှာလည်းပါပါတယ်ဒီအာနာဘယ်နေစောင့်ကြည့်ရနိုင်အောင်ခန္ဓာမထင်လို့ဖန်းတာစီးတာဒီရှာရာဖူရာတွေကနေဒီကာဝယ်ဖို့ရည်ရွယ်ထားတာဆိုပေမဲ့လည်းလုံချုံရေးလုတ်တဲ့ကန်တဲ့နေရာမှာထိခိုက်နေတယ်ဆိုပြီးတော့ဒီဟိုတပ်ပိုင်းကလည်းစောစောပိုင်းဥပဒေစတင်ကလေးကကန့်ကွက်တယ်ဆိုတော့ဟာလေကျွန်တော်တို့ကြားရပါတယ်ဆိုတော့ဒါကဟိုတကယ်နဲ့ခိုင်လုံတဲ့အကြောင်းပြချက်လို့ဆိုနိုင်မလားဒီအာရှလူခွင့်ကော်မရှင်ကကျွန်တော်တို့ရှင်းနေဦးမင်းလွင်ဦးရဲ့သဘောထားကိုလည်းဆွေးနွေးပြပါအောင်ခင်ဗျာအမေလို့ဆောတယ်လီဖုန်းလိုင်းကြားသွားတယ်တူပါတယ်ကျွန်တော်တို့ပြန်ပြီးဆက်သွယ်ကြည့်ပါမယ်အခုတော့ဒါဆိုရင်တော့ကျွန်တော်ဟိုဝဲမေဂျင်ဟိုကျွန်တော်တို့ဟိုစူးနေဘက်မှာပါဝင်မှုဖိတ်ခေါ်ထားတဲ့လူတွေကကျွန်တော်တို့လေလိုင်းပေါ်မှာရောက်နေတဲ့ပုံကိုတချို့ရှိပါတယ်သူတို့ကိုကျွန်တော်ဟိုအလှည့်ပေးချင်ပါတယ်အရင်ဆုံးကတော့ဒီရှေ့နေတူဖြစ်တဲ့ဟိုဥကျော်လင်းမှာဥကျော်လင်းရဲ့သဘောထားစူးနေနိုင်ပါတယ်ခင်ဗျဟုတ်ကဲ့ဟ
ိုကျွန်တော်ငါဖော်ဆိုပြီးမှလည်းရှိတယ်ပေါ့ဗျာ manage what do we free and equal တူရညီမဘုံနဲ့လူ့အမှုတွေတော့မိုးလာတယ်။ဒါပေမဲ့လူ့လက်ရှင်ဆိုတာအကအသက်ရှိတယ်။ဒီမဲ့လူ့လက်ခုံလည်းပြန်လေးစားမယ်။အဲ့တော့မိမိရဲ့လူ့လက်ခုံကိုပဲဆွတ်ဆုပ်ပြီးတော့သူကတိအောင်လုပ်လို့ဆိုလို့ချင်းလူ့လက်ခုံမအောင်တော့ဘူး။ကျွန်တော်ခေါင်းဆောင်ကြီးပြောလို့နိုင်စံဆိုဗျာ။အဲ့ဒါရန်ကားမှုပြီပေါ့။အဲ့တော့အဲ့လိုမျိုးတွေမဖြစ်ဖို့အတွက်ကျွန်တော်တို့ကနည်းနည်းလေးလူကြီးအခွင့်အရေးပေးလို့ကျွန်တော်လည်းနိုင်ငံတော်ရဲ့ဒါဒီချုပ်ချာအနာတွေဖိမိပေါ်ရရန်ရေးကြည့်။ဥပမာပဲလူ့လက်ခုံနဲ့ကျွန်တော်ဘယ်ခွဲခြားလဲ။အဲ့တော့ခိုင်းမရပါတွေ့တဲ့အတိုင်းပဲ။အဲ့တော့ဘာဖြစ်လို့လဲဒီခွေးနဲ့တခါကွက်ထွေးသွားတဲ့ဘောရောက်တယ်။အဲ့တော့တချို့နေရာတွေမှာလူတွေအရေးတော်များအောင်ရဲလို့ရပြီးတော့တော့ငါတို့မှလာဒီလူတွေမှာဘိုဒီပိနေပါရှိတယ်ဆိုတော့အခွေးတွေပေါ်လာတော့တိုက်ပြီးပြင်နေရခွေးတွေခါလိုက်ရတယ်။အဲ့တော့အဲ့လိုခွေးရဲမျိုးကြတော့လေရှုပ်ချအောင်တော့ထိသွားတဲ့ဘောရောက်ပြန်ရောတော့ကျွန်တော်တို့ဒီနေရာတွေကဒီမိုကရေစီဆိုတာကဒီကွန်စတရေးရှင်းမှာပဲစဉ်းစားဆင်ခြင်တွန်းနေတဲ့လူတွေရဲ့အရာသာဖြစ်တယ်လို့ဆိုပြီးတော့သောမတ်ချက်ပါစင်ရောလည်းပြောခဲ့ဘူးလေ။ဒါမှမဟုတ်ကျွန်တော်တို့စဉ်းစားဆင်ခြင်တွန်းခွင့်မှုနဲ့အတူဒီမိုကရေစီတမားကိုပြီးတော့လူလောက်ခင်ကိုအတိုင်းအဆတစ်ခုနဲ့ဟာမိမိတို့နိုင်ငံတို့ကိုအခြေအနေကောင်းအောင်လုပ်ဖို့ကျွန်တော်တို့လူတွေလို့ပဲရှိတော့မရှိပြုရှင်ပါလေ။ဟုတ်ကဲ့
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ။အခုတော့ကျွန်တော်တို့ဦးမင်းလွင်ဦးနဲ့ပြန်ပြီးဆက်သွယ်လို့ရပါပြီ။ဦးမင်းလွင်ဦးခင်ဗျာကျွန်တော်တို့ကကိုဆွေးနွေးနေတဲ့အပိုင်းမှာပေါ့လေဒီအာနာဘယ်နီးယားစောင့်ကြည့်ရနိုင်အောင်ခန္ဓာတွေလို့နောက်ပြီးမထင်တယ်လို့ဖန်တာစီးတာမျိုးတွေကိုကာဝယ်ဖို့ဒီဥပဒေကိုရည်ရွယ်ပြီးတော့ဟိုပြတ်ထမ်းမှုစ조사နေတယ်လို့ကျွန်တော်တို့နားလည်ထားပါတယ်ဒါပေမဲ့လည်းဒီလိုလှုပ်ချင်းအပြင်လုံခြုံရေးအတွက်လှုပ်တဲ့ကိန်းတဲ့နေရာတွေမှာအခက်အခဲရှိနေတယ်လုံခြုံရေးရောပါနိုင်တယ်ဆိုပြီးတော့ဟိုကန့်ကွက်တာမျိုးတွေလည်းရှိပါတယ်ဆိုတော့ဒီလိုလုံခြုံရေးအကြောင်းပြချက်နဲ့ဒီဥပဒေကိုမပြတ်ထမ်းတင်ဘူးလို့ဟိုကန့်ကွက်တာမျိုးကတကယ်နဲ့ခိုင်လုံတဲ့အကြောင်းပြချက်လို့ဆိုနိုင်ရလားခင်ဗျအ
ဲ့ဒီလိုတော့ကျွန်တော်ပြောလို့မရဘူးဗောနော်ဘာဖြစ်လို့လဲဆိုနိုင်ငံတော်ရဲ့ဟိုခေါင်းဆောင်ပြည်လဲပါဝင်နေတဲ့နိုင်ငံတော်ရဲ့အချင်းတကူကူတွေမှာလဲပါဝင်နေတယ်
အဲ့ဒီလိုမပါဝင်ရင်တော့မှကျွန်တော်တို့ဒီမျိုးသားလူတော်အဖွဲ့အစည်းတစ်ခုခုထဲမှာပါဝင်နေတဲ့လူတစ်ခုခုဖြစ်မယ်ဆိုလို့ရှိရင်ဒီသူတယောက်ရဲ့ပုဂ္ဂိုလ်ရေးအရာကာကွယ်ရေးကာကွယ်ခွင့်စတာတွေအားလုံးကိုနိုင်ငံတော်ကကာကွယ်ပေးရမှာဖြစ်တယ်။အဲ့တော့အဲ့ဒီလိုမျိုးကာကွယ်ခွင့်ပေးဖို့အတွက်လည်းနိုင်ငံတော်မှာတာဝန်ရှိတယ်။အခုကျွန်တော်တို့ပြီးခဲ့တဲ့ဖြစ်တဲ့ကိစ္စကဒီမှာနော်နိုင်ငံတော်ရဲ့ဟိုပုဂ္ဂိုလ်ရာတာဝန်ရှိတဲ့သူအမိလောမှုကြောကြားတဲ့သူစတဲ့သူတွေအပေါ်မှာဒီလိုမျိုးဖြစ်တယ်ဆိုပြီးတော့ပြောတယ်ဆိုတဲ့ကိစ္စကဒီဟာကျွန်တော်တို့အမြင်နဲ့တော့စဉ်းစားကြည့်လို့ရှိရင်တော့တိတ်ပြီးတော့မကြိုက်လောက်ဘူးလို့ကျွန်တော်တို့မြင်ပါတယ်ခင်ဗျာ
โอเคเจซูပါကျွန်တော်တို့အခုဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့အတန်ဖိုင်နဲ့ပေးပို့ထားတာတခုလည်းရှိပါတယ်သူကတော့ကြံကင်းမျိုးကဥကျော်လင်းမှာကြံကင်းမျိုးကဥကျော်လင်းရဲ့သဘောထားကိုလည်းဟိုနားထောင်ကြည့်အောင်ပ
ါနိုင်ငံတော်လုံခြုံရေးကိုအကြောင်းပြပြီးတာဝန်ရှိတဲ့ရဲတာမကမိသက်တွေကပါစစ်ဖက်နဲ့တန်တကွက်ကွက်ပေးပြီးဝေယမ်းမပါပဲရှာဖွေမှုတွေကမြန်မာနိုင်ငံသားမိသားစုတွေရဲ့ဘဝကိုဂုံတိတ်ခါညှိုးနှံစေခဲ့တာစစ်အာဏာရှင်ခေတ်တစ်လျှောက်လုံးလိုလိုပါပဲရိုးသားတဲ့နိုင်ငံသားတွေနိုင်ငံသားလက်မှတ်ဂုံတိတ်ခါရှိစွာကန်ဆောင်နိုင်ဖို့အရေးကိစ္စကြအလွယ်တကူလုပ်ခွင့်မရပဲခက်ခဲအောင်လုပ်ထားပြီးနိုင်ငံသားလုံခြုံရေးအတွက်တနေ့မှထိခိုက်လာနိုင်တဲ့အဲ့နိုင်ငံသားတွေကိုကြငွေချင်းနဲ့နိုင်ငံသားဖြစ်အောင်အလွယ်တကူလုပ်ပေးခဲ့တာဒီကြောင့်လဲနိုင်ငံလုံခြုံရေးကပိုချင်းကြောက်ခံလာရတာပါဝရမ်းပါရင်စစ်ဆေးခွင့်ရှိနေတဲ့ဥပဒေရှိနေလို့အစည်းအဝေးစစ်တဲ့ဥပဒေမလိုအပ်တော့သလိုနိုင်ငံတော်လုံခြုံရေးထိပါဖို့အနေနဲ့သာသာတခုတည်းမြတ်တော်မဟုတ်တဲ့မိမိတို့ယုံကြည်ချက်အတွက်လှုပ်ဆောင်နေသူတွေကိုဟစ်တလာခေတ်ကကင်ပေတိုင်တွေအလားစောင့်ကြည့်ဖို့အခွင့်အရေးပေးထားတာတွေကဒီမိုကရေစီခေတ်မှာမရှိတဲ့တော့ပါဒီမိုကရေစီခေတ်မှာရဲနဲ့ပြည်သူကြီးပြူမဲ့ဆိုရင်လူလူလက်ထက်မှာရှိနေတဲ့မိုဘိုင်းဖုန်းအသီးသီးကရဲထောက်လန်းရေးတွေကိုစားအလုပ်လုပ်ပေးသွားမှာပါလုံခြုံရေးအကြောင်းပြထားရှိတဲ့ပြည်ရင်းကဂိတ်တွေမျိုးမျိုးကလည်းနိုင်ငံတော်နှောက်ယှက်ဖြက်စီးမဲ့သူထက်ရိုးသားတဲ့ပြည်သူလူထုကိုသာခက်ဆက်ဆက်ဒုက္ခပေးလာခဲ့တာပါတကယ်တော့နိုင်ငံတော်လုံခြုံရေးဆိုတာကတာဝန်ယူထားတဲ့အဖွဲ့အစည်းမှာသာတာဝန်ရှိတာမဟုတ်ဘဲနိုင်ငံသားတိုင်းမှာတာဝန်ရှိနေတာပါဆက်သွေးကွန်ရက်ကျေပြန့်လာတာနဲ့အမျှဒီနေ့ခေတ်မှာနိုင်ငံသားတွေကသတင်းပေးဖို့အလွယ်တကူဖြစ်အောင်စီစဉ်ပေးဖို့နဲ့သတင်းပေးသမျှလျင်မြန်ထိရောက်စွာဆောင်ရွက်နိုင်ဖို့စီစဉ်ထားနိုင်ရင်လူဂုံတိတ်ခါညှိုးနှွမ်းစေတဲ့စောင့်ကြည့်ရေးအဖွဲ့တွေမလိုပါဘူးပြည်သူတွေကကိုစားစောင့်ကြက်ကြည့်ရှုပေးမှာပါဗျာ
ဟုတ်ကဲ့ဒါတော့ကြံကင်းမျိုးကဥကျော်လင်းမှာတကယ်တော့ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့အခြေခံဥပဒေကိုနိုင်မှာကနိုင်ငံသားတွေရဲ့ဒီပုဂ္ဂလိကလွတ်လပ်ခွင့်နဲ့လုံခြုံရေးကိုအကာအကွယ်ပေးဖို့ဆိုတာပြဋ္ဌာန်းထားတာပါပါတယ်ဒါမှမဟုတ်ဒီလုံခြုံရေးအတွက်လိုအပ်တဲ့အခါစောင့်ကြည့်ထောက်လှမ်းတဲ့ကိစ္စမျိုးတွေမှာဥပဒေနဲ့ညီဆောင်လုပ်တဲ့ကိစ္စမျိုးတွေမှာအားအနေချက်တွေရှိရဲနောက်တစ်ခါဒီလုံခြုံရေးအနာဘယ်နေဘက်ကလုတ်တာကိန်းတာတွေကဟိုတရားလက်လွတ်ဖြစ်တာတွေရှိရဲဆိုပြီးထောက်ပြတာမျိုးတွေလည်းရှိပါတယ်ဆိုတော့ဒီလိုလောက်ရတဲ့နေရာမျိုးမှာဟိုလုံခြုံရေးအနာဘယ်နေအနေနဲ့လိုအပ်လို့လောက်ရတယ်ဆိုရင်လည်းဥပဒေနဲ့ညီဖြစ်ဖို့ဆိုလို့ရှိရင်ဘာတွေလုပ်ဖို့လိုမလဲဟိုဆရာဦးအောင်တင်းရဲ့သဘောထားဆွေးနွေးပြပါအောင်ခင်ဗျာ
ကျွန်တော်တို့ကဒီကျွန်တော်မြင်တဲ့အမြင်ကတော့ပေါ့နော်ဒီနိုင်ငံသားတူရဲ့သူ့ရဲ့ဒီပုဂ္ဂိုလ်ဆိုင်လွတ်လပ်မှုနဲ့လုံခြုံမှုကိုကျွန်တော်စဉ်းစားမယ်ဆိုရင်ကျွန်တော်ပြီးခဲ့တဲ့သမိုင်းကြောင်းဖြစ်စဉ်တွေကိုလည်းကျွန်တော်မေ့ပြလို့မရဘူးအဲ့ဒီကြဒီဥပဒေတစ်ခုကပေါ်ပေါက်လာတာပဲအဲ့တော့လူညုံရေးလူညုံရေးဆိုအကြောင်းပြပြီးတော့ထင်လို့လုံးမဲ့ကိစ္စရက်ကိုကျွန်တော်တို့ကဒီလိုဥပဒေနဲ့မှထိန်းချုပ်မထားဘူးဆိုရင်ကျွန်တော်နိုင်ငံသားတွေရဲ့အခွင့်အရေးတွေကဒီဖွဲ့စည်းပုံအခြေခံဥပဒေရကိုဆုံးရှုံးနှင်းနာနေရလို့ကျွန်တော်ပြောရမှာဖြစ်ပါတယ်အဲ့တော့ဒီလိုကိစ္စနဲ့ပတ်သက်ပြီးတော့တော့ကျွန်တော်ရေးယူဆောင်ရွက်တော့မယ်ဆိုရင်လည်းကျွန်တော်သက်ဆိုင်ရာဝန်ကြီးဌာနနော်တမရရဲ့ကျွန်တော်ခွင့်ပြုချက်အမိန့်တွေပါပါဖို့လိုပါတယ်။မပါဘဲနဲ့ဒီဟိုဖောက်ပြကျူးလွန်တဲ့သူကိုပြစ်မှုထင်ရှားလို့ရှိရင်လည်းဒီအနည်းဆုံး1နှစ်ကနေပြီးတော့9နှစ်ထိပြည်ထောင်ချမှတ်နိုင်တယ်။အနည်းဆုံးကျ9သိန်းကနေပြီးတော့အများဆုံးကျ25သိန်းထိချမှတ်နိုင်တယ်။ဆိုတဲ့ပြဋ္ဌာန်းချက်တွေလည်းပါအောင်ပါလာနိုင်ပါလေ။အဲ့တော့ဘာဖြစ်လို့လဲဆိုတော့ကျွန်တော်နိုင်ငံရဲ့သွားနေတဲ့ဒီမိုကရေစီလမ်းကြောင်းပေါ်မှာရခိုင်ကအမွေအသက်တည်ရှိနေသေးတယ်။ရခိုင်ကကျွန်တော်တို့ပြည်သူလူထုရဲ့အစော်အခံရတဲ့ကိစ္စတွေဟာဒီကနေ့ထိရှိနေသေးပဲလို့ပြောရင်လည်းမမှားဘူးပေါ့နော်။အဲ့ဒီအတွက်ကိုကျွန်တော်တို့အနေနဲ့ကဥပဒေတရားအနေနဲ့ပြဋ္ဌာန်းဖို့တော့လိုအပ်ပြီးဥပဒေရတော့အခြေကျတည်ရှိမှသာလျှင်နိုင်ငံသားရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုအကာအကွယ်ပေးတဲ့ပြေဖို့လိုအပ်တယ်လို့ကျွန်တော်အဲ့လိုမြင်လို့လေကျွန်တော်လွှတ်တော်ဒီမှာအဲ့ဒီကိစ္စတွေကိုကျေကျေပြန့်ပြန့်ဆွေးနွေးနေကြတာဖြစ်ပါတယ်
โอเคဟိုနိုင်ငံတကာမှာလည်းဒီခါတရံကျန်ဒီပုဂ္ဂလိကလွတ်လပ်ခွင့်နဲ့ဒီဟိုနိုင်ငံရေးလုံနိုင်ငံတော်လုံခြုံရေးချာမှာဟိုလုံဆွဲစရာအခြေအနေမျိုးတွေကြုံရတာပါတယ်ဥပမာအမေရိကန်မှာဒီသမရဦးဝါမလက်ထက်တုန်းကထောက်လိုင်းရေးရာဒီတယ်လီဖုန်းဆက်သွယ်တဲ့အချက်လက်စုဆောင်းနိုင်တဲ့ပတ်သက်ပြီးတော့အကြီးကျယ်ပြဿနာပေါ်ဥပါတယ်နောက်ဆုံးမှာတော့ဒီအစိုးရကဒီတရားရုံးခွင့်ပြုချက်ယူမရမယ်ဆိုပြီးတော့ဖြစ်သွားပါတယ်ဆိုတော့ဒီလိုပုဂ္ဂလိကလွတ်လပ်ခွင့်နဲ့လုံခြုံရေးချာမှာဟိုလုံဆွဲစရာအခြေအနေမျိုးတွေပေါ်တဲ့အခြေအနေမှာဟိုဘာကိုဦးစားပေးပြီးစဉ်းစားသင့်တယ်လို့ယူဆလဲခင်ဗျာ
ဟိုကျွန်တော်တို့ဟိုသာပေါ့နော်နိုင်ငံတကာမှာရှိတာတော့နိုင်ငံတကာအစိုးရအနေနဲ့တာဝန်ယူထားတဲ့သူမှပုဂ္ဂလိကလုံခြုံမှုဆိုင်ရာအခွင့်အရေးရှိတယ်အဲ့ဒီအခွင့်အရေးကိုလည်းနိုင်ငံတော်အစိုးရတာဝန်ခံပြီးရမှာဖြစ်တယ်ဒါကတော့ကျွန်တော်တို့နိုင်ငံတကာတိုင်းမှာရှိတဲ့အစိုးရရဲ့အမတ်ခံမှုနဲ့တာဝန်ယူမှုဖြစ်တယ်အဲ့တော့ကျွန်တော်တို့အခုဒီမြန်မာနိုင်ငံတို့မှာဖြစ်နေတဲ့ကိစ္စတွေပေါ့နော်ဟိုအခုကတဲ့ရှင်နေဦးကိုညီတို့ကိစ္စပါပဲဖြစ်ဖြစ်ညာပဲဖြစ်ဖြစ်ပေါ့လေဒီကိစ္စတွေပေါ်မှာတော့ကျွန်တော်တို့ကထွေထူးထူးပြောခြင်းမူပြောခြင်းတဲ့ကိစ္စကကျွန်တော်တို့ဒီဥပဒေရခွင့်ပြုထားတဲ့ကိစ္စမှာလိုအပ်တဲ့ခွင့်ပြုချက်ကိုအစိုးရတာဝန်ရှိသူအပိုင်းအနေနဲ့ပြဋ္ဌာန်းတင်ပြဋ္ဌာန်းထားတယ်ဒါတွေကိုလည်းကိုယ်သာလုပ်ပြီးနေနေနောက်ပြီးတော့ဆရာဆောဆရာဦးအောင်သိပြောသွားတယ်လို့ပေါ့နော်ဆရာဦးအောင်သိပြောသွားတာလေးရှင်းပါတယ်အဲ့ဒီဥစ္စာမှာကျွန်တော်ပုဂ္ဂလိကလုံခြုံမှုဆိုင်ရာအခွင့်အရေးဆိုတာလည်းရှိတယ်အဲ့တော့အဲ့ဒီအခွင့်အရေးတွေကိုကျွန်တော်တို့အနေနဲ့ဘယ်လိုခွင့်ပြုပေးမလဲဘယ်လောက်အထိတိုင်းတာဒီကျွန်တော်ခွင့်ပြုပေးမလဲဒါတွေကိုလည်းကျွန်တော်ပြန်စဉ်းစားသိနိုင်လို့ကျွန်တော်မြင်ပါ
โอเคเจซูပါဟိုနောက်တစ်ကျွန်တော်တို့ဒီမှာဆွေးနွေးပွဲအတွက်ကို Facebook ကနေ message ပို့ထားတာတယောက်ကိုလည်းကျွန်တော်ဖော်ပြခြင်းမှာသူကတော့ကျော်စင်လက်ဆိုတဲ့ account ပိုင်းရှင်မှာသူကတော့ကျွန်တော်နိုင်ငံကလူ့ရေး internet မှာများပြားတဲ့အင်းကြီးနိုင်ငံတွေရှိနေတဲ့အတွက်နိုင်ငံတော်လုံခြုံရေးကိုပို့ပြီးဦးစားပေးသင့်တယ်ထင်ပါတယ်ဆိုပြီးသူကတော့မှတ်ချက်အတူလေးရေးထားပါတယ်ဆိုတော့ဒီဥပဒေကြောင့်ဟိုနိုင်ငံတော်လုံခြုံရေးကိုထိခိုက်နိုင်မှာဥမာနေချားလုံခြုံရေးတို့ဘာလို့ထိခိုက်နိုင်မယ့်အလားအလာတွေဟိုတကယ်ပဲရှိနေလို့လားဆရာဦးအောင်သိသဘောထားဆွေးနွေးပေးပါဦးခင်ဗျာ
ကျွန်တော်ကတော့အဲ့လိုမမြင်ဘူးဗျ။ဘာဖြစ်လို့ဒီနိုင်ငံတော်လူညုံရေးကိုတာဝန်ယူတဲ့အပိုင်းကတော့သူ့လူညုံရေးစီမင်းစည်းကမ်းနဲ့ညီသူဆောင်ရွက်မှာပဲလေနော်။အဲ့ဒီဟာကဒီလူညုံရေးပိုင်းကိုကန့်ကျွယ်ဆောင်ရွက်တဲ့သူတွေရဲ့အပိုင်းပဲ။အခုဟာကကျွန်တော်ဒီနိုင်ငံသားတဦးချင်းစီရဲ့ဒီပုဂ္ဂလိကဆိုင်ရာပြဿနာပေါ့နော်။အဲ့တော့အဲ့ဒီနိုင်ငံသားတယောက်ကအကယ်၍ပြဿနာဖြစ်လာလို့သူအနေနဲ့ရေးစကားမှသွားပြီးတော့တိုင်တန်းမယ်တိုင်တန်းကျက်တဲ့တိုင်တန်းတဲ့အခါမှာလဲဒါမိမိနဲ့သက်ဆိုင်လို့ရှိရင်ရေးစကားကအရေးယူပေးရမယ်အဲမသက်ဆိုင်ဘူးဆိုရင်လဲအကျိုးကြောင့်ပြောပြပြီးတော့အခြားရေးစကားကိုသွားရောက်ဖို့ညွှန်ကြားပေးရမယ်ဆိုတော့အဲ့လိုသတ်မှတ်ပြဋ္ဌာန်းချက်တွေလဲကျွန်တော်တို့ရှိကောင်းရှိလာနိုင်ပါတယ်အဲ့တော့ကျွန်တော်တို့ကအမျိုးသားလူမျိုးရေးဆိုတော့ဟိုဟာကြီးကို space ကြီးကိုအဲ့လိုကြီးကြီးကျယ်ကျွန်တော်စဉ်းစားနေကြမလို့ကျွန်တော်ရှိမှရှိပြီးသားပဲသို့တော်လည်းဒီဟာနိုင်ငံသားတူးချင်းရဲ့ပုဂ္ဂိုလ်ဆိုင်ရာပြဿနာတွေပဲပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုပဲပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုအနောက်ကနေပြီးတော့လုံလောက်တဲ့အကြောင်းမရှိဘဲနဲ့ဒီနောက်ရောက်ခံပြီးတော့အလိုက်လံဆောင်ရွက်တယ်ကြီးစုတယ်စုံစမ်းထောက်ရမ်းတယ်စုံစမ်းတာကိုဝင်ရောက်စုံစမ်းပြီးတော့ဝင်ရောက်ရှာဖွေရဆိုတဲ့ကိစ္စရက်ဒီဟာနောက်တော့ဖန်ဆင်းမှုမပြုဘူးဆိုရင်လည်းအချက်တွေပါပါတယ်အဲ့တော့ကျွန်တော်တို့ကလုံခြုံမှုဆိုတဲ့စကားလုံးသုံးလို့ရှိရင်လူလမှုနဲ့လူလူမှုဟာကျွန်တော်နိုင်ငံသားတူးချင်းမှာလည်းအင်မတန်မှလိုအပ်ချက်တွေဖြစ်ပါတယ်အဲ့တော့နိုင်ငံတော်တစ်ခုလုံးရဲ့လူမျိုးရင်းနဲ့တော့အပိုင်းခြားစိတ်ဖြာပြီးတော့သွားစဉ်းစားရတဲ့နိုင်ငံသားတူးချင်းရဲ့ခံစားတွေးကြည့်နေရတဲ့နေဆတူကနေတူကပြဿနာတွေကိုလည်းဖြေရှင်းနိုင်မှုဆိုတာလည်းအရေးကြီးတယ်လို့ကျွန်တော်တို့ဘက်ကအဲ့လိုမြင်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆရာဝန်တွေကျွန်တော်တို့ခုနောက်ထပ်ကျွန်တော်တို့ဟိုစာတစောင်ပေးပို့ထားတာလည်းရှိပါသေးတယ်သူကတော့အမေရိကန်ပြည်ထောင်စုကဟိုမောင်တသနာပါမောင်တသနာရဲ့ပေးစာကိုလည်းကိုညံဝင်းအောင်ဖတ်ပြပေးပါဦးခင
်ဗျဟုတ်ကဲ့ဒါကတော့မောင်တသနာရဲ့ပေးစာပါနိုင်ငံသားတွေရဲ့ပုဂ္ဂလိကလွတ်လပ်ခွင့်တွေကိုအကာအကွယ်ပေးနိုင်မဲ့ဥပဒေတရက်ကိုပြဋ္ဌာန်းနိုင်ဖို့ပြည်သူ့ကိုယ်စားလှယ်တွေရဲ့ကြိုးပမ်းချက်တွေအမြန်ဆုံးအတည်ပြုပြဋ္ဌာန်းနိုင်ပါစေလို့ပြည်သူတယောက်အနေနဲ့ထောက်ခံကြိုဆိုမိပါတယ်ဒီဥပဒေဟာဒီမိုကရေစီစနစ်နဲ့လည်းကန့်ညီနေတဲ့အပြင်နိုင်ငံသားတွေအားလုံးလည်းမိမိတို့ရဲ့ယုံကြည်ချက်တွေကိုအကြောက်တရားကင်းကင်းပေါ်ထုတ်နိုင်မှာဖြစ်တဲ့အတွက်အစိုးရကိုလည်းထိန်းကျောင်းနိုင်မှာဖြစ်တယ်လို့နိုင်ငံလုံးညုံရေးကိုလည်းအစိုးရနဲ့ထိထိရရောက်ပူးပေါင်းဆောင်ရွက်နိုင်လိမ့်မယ်လို့ယုံကြည်ပါတယ်အတိတ်ကစနစ်ဆိုးကြီးအောင်မှာနိုင်ငံသားတွေရဲ့အခွင့်အရေးတွေကိုထိထိရရောက်ကာကွယ်ပေးနိုင်မဲ့ဒီလိုဥပဒေမျိုးတွေမရှိခဲ့တာကြောင့် တိုင်းပြည်နယ်လူမျိုးစင်းရဲကြက်တဲခဲ့ရပြီးနေဆက်စည်းရိုးတွေကျိုးပြက်ကုန်တာရခိုင်တရုတ်အိန္ဒိယနေဆက်ပြဿနာတွေကအထင်ရှားပါပဲနောက်ဆုံးအနေနဲ့ပြောရရင်နိုင်ငံလုံခြုံရေးအဓိပ္ပာယ်ဟာလူတူးတစ်ဖွဲ့ရဲ့အသက်အိုးအိမ်စီးစိမ်ဘဝလုံခြုံမှုနဲ့အခွင့်အာဏာကိုကာကွယ်ခြင်းလို့ဖွင့်ဆိုနေတာတဲ့နိုင်ငံသားအားလုံးရဲ့အခွင့်အရေးနဲ့လွတ်လပ်ခွင့်တွေကိုအပြည့်အဝကာကွယ်ပေးခြင်းလို့အဓိပ္ပာယ်ဖွင့်ဆိုခြင်းကပိုပြီးမှန်ကန်သိလျော်လိမ့်မယ်လို့ယူဆမိပါတယ်ခင်ဗျ
ဟုတ်ကဲ့ဒါကတော့ကျွန်တော်တို့အမေရိကန်ပြည်သူကမောင်တက်တနာရဲ့ပေးစာပါဆရာဦးအောင်သိန်းသဘောထားကိုကျွန်တော်တို့အခုကဟိုတကယ်တမ်းကျတော့ပုဂ္ဂလိကလူလက်ခွင့်နေကိုထိတိုက်ဖြစ်တဲ့ကိစ္စမျိုးတွေမှာဒီလုံချုံရေးဖွဲ့စည်းလုံချုံရေးအာဏာပိုင်တွေနဲ့လည်းဆက်နွယ်နေတာရှိပါတယ်ဆိုတော့ဒီလုံချုံရေးအာဏာပိုင်တွေဘက်ကလည်းဥပဒေနဲ့အညီဖြစ်အောင်ဟိုလှုပ်ဖို့ကင်ဖို့ဆိုလို့ရှိရင်ကျွန်တော်တို့ကအခုဒီဥပဒေကြမ်းနဲ့မှာပဲဖြစ်ဖြစ်ပေါ့လေတခြားအစီအမံတွေပဲဖြစ်ဖြစ်ဘလို့အစီအမံမျိုးတွေလိုအပ်မယ်လို့ယူဆလဲခင်ဗျာ
ကျွန်တော်တို့အဲ့ဒီမှာတော့ကျွန်တော်တို့ဒီဆွေးနွေးကြတဲ့အပိုင်းတွေမှာတော့ဗျာဒီပြစ်မှုကျွလွန်နဲ့အာခိုင်လုံနဲ့အထောက်ထားမရှိဘဲနဲ့ဆိုတဲ့ဥစ္စာအဓိကကြပါတယ်အဲ့လိုမရှိတဲ့လူတွေကပဲဒီနိုင်ငံသားတူကိုတော့လူကုန်သိက္ခာညှို့နှောင်းအောင်မလုပ်နိုင်ဖို့အတွက်ကျွန်တော်ကဒီဥပဒေတွေကိုပြဋ္ဌာန်းရတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ရဲ့တိုင်းပြည်ရဲ့အခြေအနေကစောစောကလူပေါ့ဗျာဒီတာဝန်ရှိဝန်ထမ်းတွေကလည်းအထင်ကျင်လို့လုပ်မယ်ဆိုရင်ပေါ်ပေါက်လို့ရှိရင်ဒါကျွန်တော်တို့ဟိုပါပေါ့နော်ရဲကျင်ဆုံးရလဲသူရှာဖွေမယ်ဖမ်းဆီးမယ်ဆိုရင်သူရဲဦးအစ်စ်တဲ့မင်းနဲ့ပုဂ္ဂိုလ်ကိုယ်တိုင်ကကျွန်တော်တို့ရှာဖွေအိမ်မော်တက်ပြီးရှာဖွေဖမ်းဆီးနိုင်ဝင်ရှိတယ်လို့ကျွန်တော်တို့အများပြည်သူနေရာတွေမှာလဲအဲ့ဒီလိုတွေ့ရှိလို့ဖမ်းဆီးချုံတော့မယ်ဆိုရင်လဲကျွန်တော်တို့မှာလုံလောက်တဲ့ခံရုံနဲ့အကြောင်းပြချက်ရှိရင်ကျွန်တော်တို့ဖမ်းဆီးပိုင်ခွင့်တော့ရှိတာပဲနော်အဲ့တော့ကျွန်တော်တို့ကစောစောကကျွန်တော်ပြောသလိုနိုင်ငံတော်လူညုံရေးဆိုတာလဲတူးချင်းရဲ့လူညုံရေးပုံမှာလဲသွားပြီးတော့ထိစက်တယ်ဆိုတဲ့သဘောကြီးကျွန်တော်တွေ့ရပါတယ်အဲ့တော့တူးချင်းပုံမှာထိစက်နိုင်တဲ့အတိုင်းကြီးပေါ်ပေါက်နေတွေကတော့ကျွန်တော်တို့ဓာကြီးကခြေခြေပြင်းပြန်ကျွန်တော်တို့ဆောင်ရွက်ရမယ့်ကိစ္စရပ်တွေကဖြစ်လာပါတယ်အဲ့တော့ဒီဟာကိုကျွန်တော်တို့ကဒီပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုဆိုတဲ့ပုံပေါ့ဗျာနော်အဲ့ဒီလူညုံမှုဟိုကျွန်တော်အကာအကွယ်ပေးတဲ့ဥတွေကိုပေါ့နော်ဥည်ကျန်းကိုကျွန်တော်တို့ကဒီပြည်တော်စုလွှတ်တော်မှာတင်ထားစေဖြစ်တဲ့အတွက်တချို့အချက်လက်တွေအသေးစိတ်တော့ကျွန်တော်တို့ဘက်ကပြောလို့လဲဟိုမသိင်ပြောသေးဘူးပေါ့နော်ဘာလို့ဥည်ကျန်းစစ်မဲ့ရှိသေးတာဟုတ်နော
်ဟုတ်ကဲ့
အဲ့တော့ဥည်တခုဖြစ်လာတော့မယ်ဆိုရင်လေဒီကိစ္စဟာတခါလေကျရင်လေပြည်တော်စုလွှတ်တော်ကပြန်ချပေးပြီးတော့ကျွန်တော်လွှတ်တော်နေရာမှာတချို့အချက်လက်တွေပြန်ဆွေးနွေးရရှိတယ်။နောက် CSO တွေလည်းကျွန်တော်တို့ဖိတ်ခေါ်တဲ့ရှင်းရှင်းချုပ်ချုပ်ကပုဂ္ဂိုလ်တွေလည်းဖိတ်ခေါ်တယ်သက်ဆိုင်ရာကျွန်တော်ရဲဝန်ထမ်းတွေလည်းဖိတ်ခေါ်ပြီးအဲ့လိုဆွေးနွေးမှုတွေလုပ်ရပါတယ်အဲ့ဒါကိုလွယ်လွယ်ကူကူကျွန်တော်တို့ဥတီတရားကိုပြဋ္ဌာန်းလိုက်တယ်ဆိုတဲ့သဘောတော့မဟုတ်ပါဘူးအဲ့လိုကြဲကြဲပြင်းပြင်းဆွေးနွေးမှုတွေရှိပြီးတဲ့အခါအဲ့တော့ပြည်တော်စုလွှတ်တော်အနေနဲ့ဒါအဲ့ဒါဥတီတရားပြဋ္ဌာန်းတယ်ဆိုရင်တော့ဒါဥတီအကြီးဖြစ်တာပေါ့လေနော
်ဟုတ်ကဲ့ကျွန်တော်တို့နောက်ထပ်ကျွန်တော်တို့ Facebook မှာပေးပို့ထားတဲ့စာတို့လေးတစ်စာကိုလည်းအစီအစဉ်ဆုံးမသက်ခင်မှာပေါ်ပြခြင်းမယ်။သူကတော့အောင်ကြီးဆိုတဲ့အကောင့်နဲ့ရေးထားတာပါ။ဥရီပေါင်းတွင်းကနေယူသားစွာလောက်ကိုက်မယ်ဆိုရင်လွတ်လပ်ခွင့်ရှိဖို့တိတ်ရေးကြည့်ပါရတယ်။ဒါပေမဲ့စစ်ဆေးသင့်ရင်တော့စစ်ဆေးရမှာပါ။မှန်ကန်တယ်ဆိုရင်လည်းလွတ်လပ်ခွင့်ပေးသင့်ပါရတယ်။ဒါမှလည်းမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုမြန်မာဖြစ်ပါတယ်ဆိုတဲ့အကြောင်းတင်ပြလိုက်ရပါတယ်။ဆိုပြီးသူကရေးထားပါတယ်။ဒါကတော့စစောစီဆရာဦးအောင်သိန်းဟိုထောက်ပြတယ်လို့ပါပဲ။သူကတော့ဟိုလွတ်လပ်ခွင့်နဲ့ဒီလုံခြုံရေးနဲ့အပိုင်းမှာကျိုးချင်းခွင့်ရှာညှိပြီးလောက်သွားမယ်ဆိုလို့ရှိရင်တော့အားလုံးအတွက်ကောင်းမယ်ဆိုတဲ့သဘောမျိုးသူပြောထားတယ်လို့ကျွန်တော်နားလဲပါတယ်။ဆိုတော့နောက်ဆုံးအနေနဲ့ဟိုဆရာဦးအောင်သိန်းကိုကျွန်တော်အစီအစဉ်ဆုံးသတ်ခင်မှာဟိုမေးချင်တာကတော့နိုင်ငံတော်လုံခြုံရေးနဲ့ပုဂ္ဂလိကလွတ်လပ်ခွင့်ကြားမှာရွေးရမယ်ဆိုလို့ရှိရင်ဆရာအနေနဲ့ရောဘယ်ဟာဦးစားပေးသင့်တယ်လို့ယူဆပါတယ်ခင်ဗျ။
ကျွန်တော်တို့ကအဲ့ဒီလိုနှစ်ခုရှင်းလာရင်ဆိုတော့သဘောထားမျိုးကတော့နိုင်ငံတော်လုံခြုံရေးပိုင်းဆိုင်ရာဥပဒေတွေလည်းရှိတယ်ပေါ့နော်။နောက်တစ်ခါကျွန်တော်တို့ဒီနိုင်ငံသားရဲ့ပုဂ္ဂိုလ်ဆိုင်ရာအခွင့်အရေးလည်းရှိတယ်ဆိုတဲ့သဘောကိုပြဋ္ဌာန်းတာပါအဲ့တော့အဲ့ဒီနှစ်ခုရှင်းလာရင်ဘယ်ဟာဦးစားပေးရမလဲဆိုတော့ဘယ်ဥစ္စာဟာလူထုလူမျိုးညီဥစ္စာဆောင်ရွက်ရမလဲဆိုတာစဉ်းစားဖို့ပဲလိုလိမ့်မယ်ထင်တယ်နော်အဲ့တော့လူထုလူမျိုးညီဆောင်ရွက်တဲ့အခါမှာနိုင်ငံတော်လူညုံရေးအတွက်ဆိုရင်လည်းလူထုလူမျိုးညီဆောင်ရွက်ရမှာဖြစ်တယ်ဒီကျွန်တော်တို့ဒီပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လူညုံမှုဆိုရင်လည်းအဲကျွန်တော်လူထုလူနည်းနဲ့ညီနှစ်ပိုင်းပြဋ္ဌာန်းလိုက်ရင်ဆောင်ရွက်ရမှာဖြစ်ပါတယ်အဲ့တော့ဟိုလက်လွတ်စပယ်အဲ့ဒါ ठी ဆက်မှုတွေပေါ်လာမယ်ပြဿနာဆိုတော့မရှိနိုင်ဘူးလို့ကျွန်တော်အဲ့လိုပဲမြင်ပါတယ်
ဟုတ်ကဲ့ဟိုဘာပဲလို့ဥရင်းနဲ့အညီဖြစ်တာအကောင်းဆုံးဆိုတဲ့သဘောပေါ်ဆရာပြောချင်တာ
ဟုတ်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဟိုပါဝင်ဆွေးနွေးပေးကြတဲ့ NLD ပါတီရဲ့လွှတ်တော်ကိုယ်စားလှယ်ဦးအောင်သိန်းနောက်ရှေ့နေ့အာရှလူခွင့်ရေးကော်မရှင်ရှေ့နေ့ဦးမင်းလုံနဲ့တခြားပါဝင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေအားလုံးလည်းကျေးဇူးတင်ပါတယ်ခင်ဗျာ
စီစဉ်ထုတ်လွှင့်ရမှုမဆုမွန်နဲ့ကိုအောင်လွင်ဦးတို့စူးစီးတင်ဆက်ထားတဲ့စီစဉ်နေ့ညတိုင်းလေးလိုင်းစီစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်ခုတစ်ခါမှာတော့လာမယ့်အင်္ဂါနေ့ညတိုင်းလေးလိုင်းစီစဉ်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါရှင
်သောတာရှင်များရှင်မြန်မာနိုင်ငံမှာ NLD ပါတီဦးဆောင်တဲ့အစိုးရတက်လာပြီးတနှစ်နီးပါးကြာတဲ့အထိတရားဥပဒေစိုးမိုးရေးအခြေအနေတိုးတက်ကောင်းမွန်မလာဘူးဆိုတာကိုတရားရေးဆိုင်ရာပုဂ္ဂိုလ်တွေမြမအရေးလေးလာသူတွေအပြင်ပြည်သူလူထုကိုယ်တိုင်ကပါထောက်ပြပြောဆိုနေပါတယ်။တရားဥပဒေစိုးမိုးရေးတိုးတက်ကောင်းမွန်လာဖို့လုပ်တဲ့နေရာမှာအစိုးရအနေနဲ့ဘလို့အခက်အခဲအကျက်တဲတွေနဲ့ရင်ဆိုင်နေရပါသလဲ။ဘယ်ပိုင်းတွေမှာအဓိကအားနည်းချက်တွေရှိနေပါသလဲ။စသည်အားဖြင့်အခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီစီစဉ်မှာဓာတ်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားပေးပါ။ကိုဆွေးနွေးခြင်းနာတွေကိုစာသားနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
တန်တရှင်နေနေနဲ့အင်္ဂါနေ့ညတိုင်းလေးလိုင်းစီစဉ်တိုင်ငယ်ဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကလေးထမှန်ဖိတ်ခေါ်ရပါတယ်။တိုင်းလေးလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုကိုစောဝင်းလိုင်းကကြီးညာပေးပါမယ်ရှင
်။မြောက်အတ္တလန္တိတ်စာချုပ်နေတိုးမဟာမိတ်တပ်ပေါင်းစုကြီးကိုအမေရိကန်ပြည်ထောင်စုအနေနဲ့မရေမရိုင်ထောက်ပံ့ပေးတော့မှာဖြစ်ပေမဲ့ဥရောပတိုက်ကမဟာမိတ်အဖွဲ့ဝင်နိုင်ငံတွေအနေနဲ့လည်းကာကွယ်ရေးအသွင်စီကိုတွန်းမြင့်ကြဖို့လိုအပ်ကြောင်းအမေရိကန်ဒုသမ္မတ Mike Pence ကသူ့ရဲ့ပထမဆုံးနိုင်ငံခြားမူဝါဒဆိုင်ရာမိန့်ခွန်းအတွင်းသတိပေးပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ NATO မဟာမိတ်အဖွဲ့ကိုအပြည့်အဝထောက်ပံ့ပေးတော့မှာဖြစ်တယ်ဆိုတာကိုသူ့အနေနဲ့အာမခံချက်ပေးလို့ကြောင်းအတ္တလန္တိတ်သမုဒ္ဒရာတစ်ဖက်တစ်ချက်စီမှာရှိနေတဲ့ဒီမဟာမိတ်အဖွဲ့ကြီးကိုမရေမရိုင်ထောက်ပံ့ပေးတော့မှာဖြစ်ကြောင်းဂျာမနီနိုင်ငံမြို့နစ်မြို့မှာကျင်းပတဲ့လူညုံရေးဆိုင်ရာညီလာခံမှာဒုသမ္မတကအဲ့လိုပြောကြားခဲ့တာပါ။သမ္မတဒေါ်နယ်ထရမ့်ဟာဖလော်ရီဒါပြည်နယ်မဲလ်ဘုန်းမြို့လေစိတ်အပြင်မှာရွေးကောက်ပွဲကာလအမွဲဆွဲစီရင်မှုပုံစံလူဒုစုဝယ်ကြီးတခုကျင်းပခဲ့ပါတယ်ဖလော်ရီဒါပြည်နယ်ကအတ္တလန္တိတ်သမုဒ္ဒရာကမ်းရိုးတန်းတစ်ချောက်ရှိတဲ့မဲလ်ဘုန်းမြို့မှာဒေသစံတော်ချိန်စနေနေ့ညနေ9နာရီခွဲကျော်မှာစတင်တဲ့အဲ့ဒီလူဒုစုဝယ်အတွင်းသမ္မတကသူ့ပေးထားတဲ့ကတိတွေအတိုင်းအမေရိကန်စီးပွားရေးဖွံ့ဖြိုးတိုးတက်အောင်လှုပ်ဆောင်သွားမှာဖြစ်ကြောင်းအစွန်းရောက်အကြမ်းဖက်သမားမွတ်စလင်တွေတိုင်းပြည်အတွင်းဝင်မလာနိုင်အောင်လှုပ်ဆောင်တဲ့တချိန်ထဲမှာပဲမက္ကဆီကိုနယ်စပ်မှာခြံစည်းရိုးခတ်မဲ့အစီအစဉ်ကိုလည်းအကောင့်ထည့်ပေါ်သွားမှာဖြစ်ကြောင်းပြောပါတယ်သမ္မတကသူရဲ့လှုပ်ဆောင်ချက်တွေကိုသတင်းမီဒီယာတွေကမျှတစွာဆက်ဆံခြင်းမရှိဘူးလို့ပြီးခဲ့တဲ့ကြာသပတေးတွေသတင်းစာရှင်းလင်းပွဲမှာလည်းပြောကြားခဲ့ပါတယ်။အဲ့ဒီအကြောင်းကိုလည်းအခုကျင်းပတဲ့လူထုစုဝေးမှာထည့်သွင်းပြောကြားသွားခဲ့ပါတယ်။အိန္ဒိယနိုင်ငံအခြေစိုက် Tata Steel Company ဟာပြည်တွင်းစုခွဲကတာမဏိတွက်ပစ္စည်းတွေရောင်းချမှုအောင်မြင်လာပြီးတဲ့နောက်ကုမ္ပဏီကထုတ်လုပ်တဲ့တာမဏိတွက်ပစ္စည်းတွေကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့လိုပြည်ပနိုင်ငံကိုတင်ပို့ရောင်းချဖို့စီစဉ်နေပါတယ်။အိန္ဒိယနိုင်ငံအတွင်းကဈေးကွက်မှာ B2C လို့ခေါ်တဲ့စီးပွားရေးလုပ်ငန်းကနေဝယ်ယူသုံးဆွဲသူတွေလက်ထက်ရအောင်ထုတ်လုပ်တဲ့အများစုကကြိုက်နေတဲ့ကုန်အမတစ်စိတ်အဖြစ်အောင်မြင်စွာလှုပ်ဆောင်ခဲ့ပြီးဖြစ်ကြောင်းဒါကြောင့်မို့လို့လည်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်ဈေးကွက်တွေကိုတင်ပို့ရောင်းချဖို့စီစဉ်ခြင်းဖြစ်ကြောင်းကုမ္ပဏီအကြီးအကဲတဦးကပြောပါတယ်အမေရိကန်ပြည်ထောင်စုနယူးယောက်မြို့ကအထင်ကြီးနေရာတွေကိုတိုက်ခတ်ဖို့အစီအစဉ်မှာပါဝင်တဲ့အတွက်ဖမ်းဆီးထောင်ချခံထားရတဲ့မျက်မမြင်အကြီးတရားဟောဆရာဟာထောင်ထဲမှာတည်ဆုံသွားပြီဖြစ်ကြောင်းအမေရိကန်ထောင်အာဏာပိုင်တွေကပြောပါတယ်ခင်ဗျာ
တင်းကြီးချုပ်ကိုကိုစော်ဝင်းလိုင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ဒီမနက်အတွက်စီစဉ်ထုတ်လွှင့်မှုကတော့ဒေါက်ခင်မျိုးသက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဒေးဗ်မက်ဂနက်စ်ဖြစ်ပါတယ်ကျွန်မအီသန်စင်ပါရှင် View American သံမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနေ့9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်သောတာရှင်ပေါင်းကောင်းသောနေ့တစ်နေ့ဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.